Welcome to the Voice of America in Burmese.
Namaste Khmerche. VOA American တန်ရိုင်2020ခုနှစ်မလ19ရက်တောက်ကြနေ့မနေ့ကအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ line meter 3240 48တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ကျမညတင်အောင်ပါရှင်။ဒီကနေ့မနေ့ပိုင်းမှာနားဆင်ရမယ့်သတင်းတွေမှာတော့မြန်မာနိုင်ငံမှာဆေးရနာတိတ်မှုကိုစန့်ကျင်ဆန္ဒပြသူတွေအပေါ်မှာအာဏာပိုင်တွေကနေရောညပါအကြမ်းဖက်နှိမ်နင်းတာတွေကိုနိုင်ငံတဝန်းမှာဆက်ပြီးတော့ကြီးလုံးနေကြပါတယ
်။အစီအပြင်းရောက်နေတယ်လို့ပေါ့နော်။ဟိုနိုင်ငံတော့ရုပ်ရှင်တွေထဲမှာကြည်ရရွာတဲ့ဟိုသဘုံတွေဝင်လာတဲ့ခစားမှုတွေပေါ့နော်။ကြီးလန့်စားစားခွန်ပါပေါ့နော်။ညာတိုင်းညာတိုင်းကအေးကောင်းရမယ့်အေးရ
။ရန်ကုန်မြို့ကန်တူပြောသွားတာပါ။ဒီတရင်နဲ့အတူစကိုင်းတိုင်းရွှေဘိုခရိုင်တပရင်းမြို့နယ်မှာဆန္ဒပြပြည်သူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားမှာပဋိပက္ခဖြစ်ခဲ့တဲ့အကြောင်းရန်ကုန်တိုင်းတွန်တေးမြို့နယ်မှာဆေးရနာတိမ်ဆန့်ကျင်ဆန္ဒပြပွဲတွေကိုစစ်တပ်ကပြင်းပြင်းထန်ထန်ဖြိုခွဲနှိမ်နင်းနေတဲ့အကြောင်းကိုဒေသခံတဦးနဲ့ဆက်သွယ်မေးမြန်းချက် CDM လှုပ်ရှားမှုမှာပါဝင်လာသူပါရီမြို့မြန်မာတန်ယုံကဝန်ထမ်းတဦးနဲ့ဆက်သွယ်မေးမြန်းချက်စတဲ့သတင်းတွေကိုနားဆင်ရပါမယ်။အစီအစဉ်နောက်ပိုင်းမှာကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံဆိုင်ရာဆောင်းပါးကောက်နှုတ်ချက်ဥအောင်ခရင်မြန်မာအရေးတုံ့တက်ချက်ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်သတင်းလွှာအစီအစဉ်တွေကိုလည်းနားဆင်ရပါမယ်။အခုအရင်ဆုံးတော့ဒီကနေ့မနေ့ပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါရှင်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြသူတွေကိုနှိမ်နင်းတဲ့လုပ်ရက်တရားလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျောင်းနေတာကြောင့်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အရေးယူနိုင်အောင်စဉ်းစားကြဖို့ကုလသမဂ္ဂလူ့ခွင့်ရေးကျွမ်းကျင်သူတွေကနိုင်ငံတကာအသံဝိုင်းကိုတိုက်တွန်းလိုက်ပါတယ်။တင်းချက်ပြောင်းရွှေ့ခိုင်းတာဥရိမဲ့ဖန်စီတာတပ်ဖြတ်တာတွေပါဝင်လူခွင့်ရေးချုပ်ဖောက်မှုသတင်းတွေအတွက်ဝန်ထမ်းကြောင့်လဲကုလသမဂ္ဂထူးခိုးစရယ်ရှေ့ရောက်ရေးစာသာပြင်းတွေကထုတ်ပြန်ခြင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနှီးကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကဖယ်ရှားပြီးငါနာသိန်းကျင်ကဆက်လို့လူညိုရေးတပ်ဖွဲ့တွေလက်ချက်နဲ့တိုက်ဆုံသူအနည်းဆုံး121ယောက်နဲ့ဖန်စီထားသူ2400ယောက်ရှိနေပြီးဘယ်နေရာမှာထားတဲ့ဆိုတာကိုလည်းမသိရဘူးလို့ပြောပါတယ်ကုလသမဂ္ဂထုတ်ကိုယ်စားရေးလက်ခံရရှိထားတဲ့သတင်းတွေအရပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမြေထားဝန်ထမ်း960လောက်နဲ့မိသားစုတွေနေထိုင်ရာရန်ကုန်တိုင်းမင်္ဂလာတောင်ညွတ်မြို့နယ်မှာစစ်တပ်နဲ့ရဲကနိုင်ပေါင်းများစွာပိတ်ဆို့ထားခဲ့ပြီးအာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာပါဝင်ခဲ့တာကိုအပြစ်ပေးတဲ့အနေနဲ့တနက်နေ့ချိန်အတင်းကျပ်မောင်းထုတ်တာခံခဲ့ရတယ်လို့လည်းထုတ်ပြန်ခြင်းမှာဖော်ပြထားပါတယ်ချင်းပြည်နယ်ဟာကာဖလန်စကိုင်းတိုင်းဟိုမလင်းမြို့နယ်ရှမ်းပြည်နယ်တောင်ကြီးမြို့အပါအဝင်တခြားဒေသတွေမှာလည်းအလားတူအတင်းအကျပ်ဖျက်ရှက်ခံရတဲ့သတင်းတွေရရှိထားကြောင်းလည်းပြောပါရယ်လူမျိုးရေးတပ်ဖွဲ့တွေကဖမ်းဆီးတာအချင်းယုံကွမြတ်တာတပ်ဖြတ်တာအပါအဝင်ဆန္ဒပြသူတွေပေါ်လူခွေချိုးဖောက်မှုတွေအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းလည်းဥရိမဲ့တပ်ဖြတ်မှုတွေနဲ့ဖမ်းဆီးမှုဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးခိုးစရာတွေအပါအဝင်ကုလသမဂ္ဂအရာရှိရှေ့ဦးရဲ့ပူးတွဲထုတ်ပြန်ခြင်းမှာဖော်ပြခဲ့တာပါမြန်မာနိုင်ငံကအရသာပြည်သူတွေပေါ်ကြေကြေပြင်းပြင်းနဲ့စိတ်ရကြကျူးလွန်နေတဲ့ရာဇဝတ်မှုတွေအတွက်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အညီအရေးယူဖို့လဲကုလသမဂ္ဂထူးခိုးစရာတွေကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာဆေးရနာသိမ်းမှုစန့်ကျင်သူတွေပေါ်ထင်းထင်းသင်းသင်းဆောင်ရွက်ဖို့အာဆီယံကာဝေးဝန်ကြီးဆေးဝဲမှာစင်ကူကာဝေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆေးရနာသိမ်းပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပါဝင်တက်ရောက်တဲ့ကြာသပတေးနေ့အွန်လိုင်းဆေးဝဲမှာစင်ကူကာဝေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးမဲလ်ဖင်အောင်ကမြန်မာနိုင်ငံအခြေအနေတွေပေါ်အလွန်အမင်းစိုးရိမ်ရောပြောဆိုလိုက်တာပါ။လက်နက်မဲ့အရသားတွေပေါ်တည်ချေလောက်တဲ့အထိအင်အားမသုံးဖို့နဲ့အထက်နိုင်ဆုံးထင်းထင်းသင်းသင်းဆောင်ရွက်ဖို့မြန်မာဆက်အနာဝင်တွေကိုတိုက်တွန်းလိုက်ကြောင်းလဲစင်ကူကာဝေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။နိုင်ငံကသတိပေးနေတဲ့ကြားမှာပဲမြန်မာနိုင်ငံမှာဆက်အနာသိမှုကိုစန့်ကျင်သူတွေပေါ်အာဏာပိုင်တွေအကြမ်းဖက်နေနေမှုတွေရှိနေစေဖြစ်တဲ့အကြောင်းဒေသခံတွေကပြောပါတယ်။နေရောညပါဆန္ဒပြလို့ရှောင်မှုတွေဆက်လက်ပေါ်ပေါက်နေတဲ့ရန်ကုန်မြို့မှာဆိုရင်လည်းလူမျိုးရေးတပ်ဖွဲ့တွေကပြစ်ခတ်မှုတွေနဲ့အကြမ်းဖက်နေနေမှုတွေကြောင့်ကြာသပတေးနေ့မှာတည်ချေထိခဲ့သူတွေရှိတဲ့အကြောင်းမြို့ကန်တယောက်က VOA ကိုပြောပါတယ်။
အဓိကအဖြစ်ဒီနေ့ရန်ကုန်မှာချမ်းမြေနေရာတွေကအထူးသဖြင့်တောင်ကလာရှိရဲစမ်းကြောင်းရှိရဲမြောက်ဥကလာရှိရဲပြီးတော့နောက်တမိုင်းဘက်ရှိရဲဒီလိုင်းပါတဲ့ရှိရဲအဓိကအဖြစ်လူသေးတာတွေကဘယ်နေရာမှာရှိုံလိုင်းသားရရှိရဲတောင်ကလာမှာရှိရဲတောင်ကလာမှာလည်းလူသေးသွားတယ်ဒီကြတာတော့အဲ့နေရာတွေမှာပြီးတယ်လိုင်းသားရမှာဗိုက်ရှင်မဲ့အလောင်းတွေရမ်းများနေတယ်အကျိုးတက်နေတာ
အာဏာပိုင်ရဲ့နှိမ်နှင်းမှုတွေကိုကာကွယ်ဖို့လူနေရပ်ကွက်တွေမှာမြို့ကန်တွေကအကာအရံတွေတားဆီးတွေချထားတာကိုလူညူတပ်ဖွဲ့တွေကရှင်းလင်းဖို့ကြိုးပမ်းတာတွေရှိတယ်လို့လည်းပြောပါတယ်
သူတို့ဒီနေ့တနေ့ကလုံးတဲ့ဟာအခိုင်းလေးလိုမျိုးလူတွေကိုတိုက်ရိုက်ပစ်တာမျိုးရှိနေမဲ့လေအဲ့ဒါတွေကိုဦးဆောင်မပေးဘဲနဲ့အသားစီးဖယ်ရေးကိုဦးစားပေးတယ်အသားစီးဖယ်ရမှာလေသူတို့ကိုယ်ပိုင်ဖယ်တာမဟုတ်ဘူးလူတွေကိုပေါ်တာဆွဲရထက်လာတဲ့ကားတွေကိုတနက်နေ့ချိန်နဲ့လူတွေစင်းတိုင်းနဲ့ဟိုရှိတဲ့တဲ့တွေထန်းခိုင်းနဲ့ပြီးချခိုင်းနဲ့နောက်ဆုံးဘယ်မှမမှလူခေါ်မရဘူးဆိုရင်ဒီမှာရှိတဲ့အိမ်ကြီးကနေပြတနက်နဲ့ထောက်ပြီးတော့ကြားလေးတွေကိုထွက်ခိုင်းနဲ့
ဖေဖော်ဝါရီလတရနေ့မှာစစ်တပ်ကအာဏာသိမ်းလိုက်တာကိုဆန့်ကျင်တဲ့နိုင်ငံအဝန်ကန့်ကွက်လှရှားမှုတွေပေါ်အာဏာပိုင်ရဲ့အကြမ်းဖက်နေနေမှုတွေကြောင့်တိစုံတန်ရသူတွေတိုးလာနေတာကြောင့်ကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာအသိုင်းအဝိုင်းကစိုးရိမ်တကြီးသတိပေးနေချိန်မှာပဲအာဏာပိုင်နေနေနေမှုတွေဆက်လုပ်နေတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုဆန့်ကျင်လှရှားမှုတွေပေါ်အာဏာပိုင်ရဲ့အကြမ်းဖက်ပြိုကွဲမှုတွေကြောင့်ထွက်ပြေးတင်းရှောင်သူတွေတိုးလာနေတဲ့အတွက်အိန္ဒိယထိုင်းနိုင်ငံကလည်းကြိုတင်ပြင်ဆင်နေပါတယ်။ဒီသံငယ်ထိုက်တံမှုတူကတော့အချိန်လေးကိုအနည်းငယ်စောင့်ကြည့်နေတယ်လို့ပြောပါရယ်
။ကောနီဒီနိုင်ပေမဲ့ဒါကကအချမီကွန်ဒီเรื่องของผู้ชุมนุม
ဒီပခတိဖြစ်လာမယ်ဆိုရင်စနပြသူတွေထိုင်းနိုင်ငံကိုလက်ဆက်ဖြတ်ကျော်ဝင်လာနိုင်တဲ့အလားအလာတွေရှိနေပါတယ်။စစ်ဖြစ်ပြီဆိုရင်တော့လူတွေအလုံးရင်းနဲ့လည်းရောက်လာနိုင်ပါတယ်လို့မြန်မာနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံမဲဆောက်ခရိုင်အခြေစိုက်ထိုင်းအမှတ်လေးတရင်တရင်မူပရဆန်ဟန်ပရဆက်ကရိုက်တာသတင်းဌာနကိုပြောလိုက်တာပါ။တရရင်နာလည်းနဲ့ကဖွဲ့တစ်ခုဖြစ်တဲ့ကရင်မျိုးသားစီယုံ KNU တင်းချွေရနေမြမှာတင်းချောင်လာသူတွေရာနဲ့ချီရှိနေတယ်လို့ထိုင်းနိုင်ငံနဲ့နေဆက်ရှမ်းပြည်နယ်ကတရရင်နာလည်းနဲ့ကတွေတင်းချွေရနေမြမှာခိုးလုံနေသူတွေရှိတယ်လို့လည်း KNU တာဝန်ရှိသူတို့ကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံရေးမတည်မငြိမ်အခြေအနေတွေပေါ်ပေါက်နေတယ်လို့ KNU ပါဝင်တရရင်နာလည်းနဲ့ကဖွဲ့တစ်ခုနဲ့မြန်မာလူမျိုးတပ်ဖွဲ့တွေကြားတိုက်ခိုက်မှုတွေရှိနေတာကြောင့်ထိုင်းအာဏာပိုင်ကနေဆက်ဒေသတွေမှာလူငယ်တို့မြင်ထားပြီးစောင့်ကြည့်နေတာပါမြန်မာနိုင်ငံဘက်ကတင်းရှောင်လာသူတွေရောက်လာခဲ့မယ်ဆိုရင်နေရာချထားပေးနေအောင်မဲဆောက်ခရိုင်ထဲမှာလူရည် 4,000-3,000 လောက်အတွက်ခုံလုံးစရာနေရာပြင်ဆင်ထားတဲ့အစီအစဉ်တစ်ခုကိုလည်းတွေ့မြင်ခဲ့ရကြောင်းရိုက်တာသတင်းကဖော်ပြထားပါတယ်ခင်ဗျာ
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 938ညလိုင်းဒိုမီတာ40 kHz 948ညလိုင်းဒိုမီတာ48 kHz 615ညနဲ့လိုင်းနက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA အမေရိကန်တန်ကတောက်ကြနေမနက်ခင်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရုရှားကောင်းဆောင်ကိုသမ္မတဂျိုးဘိုက်ဒန်ကလူသက်သမားအဖြစ်ပြောဆိုလိုက်တဲ့အပေါ်ရုရှားသမ္မတဗလာဒီမာပူတင်ကသူလုတ်တာသူပြောနေတယ်လို့ကြက်သပရီနေကတုတ်ပြန်လိုက်ပါတယ်။ ABC သတင်းဌာနကတင်ဆက်သူဂျော့စ်တက်ဗန်နိုပေါလစ်နဲ့ဗုဒ္ဓဦးနေကတွေ့ဆုံမေးမြန်းခန်းတစ်ခုမှာသမ္မတဗိုက်ဒန်ကအခုလိုမှတ်ချက်ပေးခဲ့တာဖြစ်ပြီးစတက်ဗန်နိုပေါလစ်ကပူတင်ဟာလူသက်သမားလားလို့မေးမြန်းရမှာသမ္မတဗိုက်ဒန်ကကျွန်တော်ထင်တယ်လို့တုတ်ပြန်ခဲ့တာဖြစ်ပါတယ်။မော်စကိုမှာသတင်းတော်တွေကိုပြောဆိုရမှာတော့ပူတင်ကသူ့ရဲ့တုတ်ပြန်မှုဟာကလေးစကနိုင်လူတို့လို့ပြောတာမဟုတ်ပဲစဉ်းစားတွေးခေါ်ပြီးပြောတာဖြစ်တယ်လို့ဆိုပါတယ်ဆက်လက်ပြီးတော့ပူတင်ကလူတွေကတခြားလူတွေကိုအကဲဖြတ်တဲ့အခါမှာကိုကုတ်ကိုကာပြီးပြောတတ်ကြတယ်လို့လည်းပြောပါတယ်ပူတင်ကအခုလိုတုတ်ပြန်ပြောဆိုမှုမတိုင်ခင်လေးမှာရုရှားပြောရေးဆိုခွင့်ရှိသူဒမီထရီပက်စကော့ကလည်းဘိုက်ဒန်ရဲ့မှတ်ချက်နဲ့ပတ်သက်ပြီးဒါအလွန်ဆိုးအလွန်ပြီးအမေရိကန်သမ္မတကကျွန်တော်တို့တိုင်းပြည်နယ်ဆက်ဆံရေးကိုပြင်ဆင်လို့စိတ်မရှိဘူးလို့သတင်းတောက်တွေကိုပြောဆိုခဲ့တာမျိုးတွေရှိခဲ့ပါတယ်အမေရိကန်နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ဟာတရုတ်နိုင်ငံရေးဝန်ကြီးဝန်ယီနဲ့ကြက်သပရီနေကဂလာစကာပီနဲ့အန်ကာရေ့ချ်မှာတွေ့ဆုံခဲ့ပြီးဒါဟာပြီးခဲ့တဲ့ဂျွန်လကလေးကတရုတ်အမေရိကန်အရာရှိတွေကြားပထမအကြိမ်နှစ်ဖက်တွေ့ဆုံမှုဖြစ်ပါတယ
် We are committed to the denuclearization of North Korea reducing the broader threat the DPR
ကျွန်တော်တို့ဟာမြောက်ကိုရီးယားနျူကလ িয়ার ဖျက်သိမ်းရေးအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေအပေါ်မြောက်ကိုရီးယားနယ်မြေချင်းချောက်မှုလျှော့ချရေးစနစ်တကျဖိနှိပ်အုပ်ချုပ်မှုတွေကြေကြေပြန့်ပြန့်ဆက်တိုက်ဖြစ်နေတဲ့မြောက်ကိုရီးယားအပါအဝင်ကိုရီးယားတွေအားလုံးရဲ့ဘဝတွေတိုးတက်ရေးကိုဂတိကိုပြုခဲ့ကြပါတယ်လို့ဝန်ကြီးဘလင်ကန်ကပြောဆိုခဲ့ပါတယ်ဒီအစည်းအဝေးမတိုင်ခင်ဘလင်ကန်ကတောင်ကိုရီးယားမှာရောက်ရှိနေစဉ်အတွင်းမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်အဆုံးသတ်ရေးနဲ့ပတ်သက်ပြီးတရုတ်နဲ့အကြိုးတူအမြင်မျိုးရှိတယ်လို့လည်းပြောဆိုခဲ့ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার ဖျက်သိမ်းကိုယုံကြည်လာစေဖို့တရုတ်နိုင်ငံဟာအဓိကအခန်းကပါဝင်နေတယ်လို့လည်းဘလင်ကန်ကပြောဆိုသွားပါတယ်။တရုတ်နိုင်ငံဟာမြောက်ကိုရီးယားရဲ့စီးပွားရေးကုန်သွယ်ရေးကဏ္ဍတွေရဲ့မိဖက်ဖြစ်ပြီးတော့အားလုံးတရုတ်နိုင်ငံကတဆင့်သွားရမှုကြီးမားတဲ့လွှမ်းမိုးမှုရှိပါတယ်လို့လည်းဆိုပါတယ်။က ူးစက်မှုတွေရောကြလာတာကြောင့်လာပေါင်းများစွာရှိကြခဲ့တဲ့ COVID-19 အရေးပေါ်အခြေအနေကိုတရင်းလာနေမှာရုတ်သိမ်းလိုက်ကြောင်းဂျပန်ဝန်ကြီးချုပ်ယိုရှီဟိုက်ဆူကာကကြေညာပွဲနေ့ကကြေညာလိုက်ပါတယ်။တရင်းစာရှင်းလင်းပွဲတစ်ခုမှာဆူကာကတရင်းတောက်တွေကိုပြောကြားမှာတော့တိုကျိုနဲ့အနီးဝန်းကျင်ဒေသ၃ခုမှာဇန်နဝါရီလကတည်းကကူးစက်သူအရေအတွက် 80 ခန်းလုံးကျော်ကျဆင်းလာတယ်လို့ဆိုပါတယ်။တချိန်ကတိုကျိုမှာလူနာသစ်တစ်နေ့ကို 2,500 လောက်ရှိပေမဲ့ဒီကြေတပရီးလေးမှာတော့ 3,000 ကျော်လောက်ပဲရှိတော့တယ်လို့ဆိုပါတယ်။စန္ဒမူနာပြည့်လူနာသစ်900ဝန်းကျင်ရှိလျင်ရေးပေါ်အခြေအနေကိုရုတ်သိမ်းပြီးမှဖြစ်ပြီးတိုကျိုမြို့ဟာရပ်ပေါင်း40ဇက်တိုက်အဲ့ဒီအောက်မှာပဲကူးစက်မှုရှိခဲ့တယ်လို့ဆိုပါတယ်။ဒီငိမ့်နဲ့ဆက်ဆံရေးမျိုးကိုထောက်ခံတယ်လို့ပါကစ္စတန်စစ်တပ်အကြီးအကဲကအကြီးကပြန်ပက်အိန္ဒိယကိုပြောဆိုလိုက်ပါတယ်။နျူကလ িয়ার လက်နက်တွေကိုပိုင်ဆိုင်ကြတဲ့တောင်အာရှအိန္ဒိချင်းတွေအကြားမပြည့်ပြတ်သေးတဲ့အငင်းပွားမှုတွေကဒေတာကိုဆင်းရဲခြင်းနဲ့မဖွင့်မြူမှုနှုန်တွေကိုဆွဲခေါ်သွားနေတယ်လို့လည်းသူကပြောကြားခဲ့ပါတယ်။ဗိုလ်ချုပ်ကြီးခမာဂျဗက်ဘက်ဂျွာကကက်ရှမီးယားဒေတာအငင်းပွားမှုဟာတောင်အာရှရဲ့ဖွင့်မြူမှုအနည်းဆုံးနဲ့နှစ်ဖက်တင်းမာမှုတွေရဲ့အဓိကကျတဲ့အစိတ်ပိုင်းဖြစ်ခဲ့ရတယ်လို့အစ္စလာမဘတ်ကကျွမ်းကျင်သူတွေရဲ့ညီလာခံတစ်ခုမှပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအတိတ်ကိုမြှုပ်နှံပြီးရှေ့ဆက်ဖို့ကိုပဲကျွန်တော်တို့ခံယူရတယ်လို့လည်းသူကဆိုပါတယ်။အိန္ဒိယဘက်ကတော့ငြင်းငြင်းပေါ်အခုလိုပြောဆိုမှုနဲ့ပတ်သက်လို့ရုတ်တရက်အမှတ်ချက်ပေးတာမျိုးမရှိသေးပါဘူ
း။တောက်ကြနေမနိုင်ပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်မြတ်သူတို့ပြောပြခဲ့တာပါရှင်။အခုတော့သတင်းလွှာတွေနဲ့ဆက်တွေ့မေးမြန်းချက်တွေကိုဆက်တိုက်တင်ဆက်ပေးပါမယ်။အခုရင်ဆုံးတော့မြန်မာနိုင်ငံတဝမ်းဆန္ဒပြပွဲတွေကိုအင်အားသုံးဖိနှိပ်နေတဲ့အပေါ်မှာမျိုးကန်တွေစိုးရင်တုန်လှုပ်နေကြတဲ့အကြောင်းနဲ့ဆက်ကြည့်ပါမယ်။မြန်မာနိုင်ငံမှာဆက်အနာတိုင်းနာကိုဆန့်ကျင်နေသူတွေအပေါ်မှာအာဏာပိုင်တွေကနေရောညပါအကြမ်းဖက်နှိမ်နင်းတာတွေကိုရန်ကုန်မြို့အပါအဝင်နေရာအနှံ့မှာဆက်ပြီးတော့လုပ်နေပါတယ်။အပြေအဆုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ကိုဝင်းမင်းကပြောပြပေးပါရှင်
။ဟုတ်ကဲ့ရန်ကုန်မှာမနေ့ညကအခြေအနေကိုအမည်မဖော်လိုတဲ့မြို့ကန်တူက
အခုရှင်းလိုက်တော့တောင်းတည်းရဲ့အတန်နဲ့ကြားလိုက်ရပါတယ်။အဲ့တန်ပြည့်ခါပြန်ပြည့်တိတ်သွားတော့ပေါ့။အခုခါတိုင်းညရရကြားသလိုညသပိတ်တန်ပြီးတော့မကြအောင်။ဒါအဲ့ဒီအချိန်မှာသူတို့ရဲ့လယ်မြေရှင်းလင်းပွဲတွေစကားနေလာပြီးတော့ light ဆွဲတာတွေကိုအိမ်ကနေခေါ်ခေါ်ပြီးတော့အခါလေးပြစ်တန်ခတ်တာနဲ့ဒဏ်ရာတွေရှိရပေါ့နော်။ရန်ကုန်ရဲ့ဘယ်နေရာမှာဆိုပေါ့နော်။တနက်ကဆိုတော့တိတ်တောင်မစိမ့်တော့ကြားနေရပဲဖြူးဖြူးဖြစ်ပြောပေါ့။အစီအပြင်းရောက်နေတယ်လို့ပေါ့နော်။ဟိုငငယ်တော့ကရုပ်ရှင်တွေမှာကြည်ရရွာထဲကိုသဘုံတွေဝင်လာတဲ့ခံစားမှုမျိုးပေါ့နော်။ကြီးလန့်စားစားခွန်ပါပေါ့နော်။ညတိုင်းညတိုင်းကအိတ်ကလုံးရမယ့်အေရ
။ဒါအပြင်ရန်ကုန်မြို့နေ social influencer ဖြစ်တဲ့ internet blogger မဝမင်းတန်ကလည်
းအင်းသားတွေမှာတော့လူတွေကတော့ကြားထားတာတွေတော့ဒီနေ့ညတော့ထည့်နေတာတော့မြင်ရတယ်ပေါ့မလို့သူတို့တွေကရှိတဲ့နေရာဆိုလို့ရှိရင်ဒီရက်ကွက်ကိုမြင်နိုင်မယ်။ဘာများလို့ပြောတယ်ဒီကြောက်ကုန်းမှာဆိုလို့ရှိရင်သူတို့တွေတာမုန်ဒီရဲ့ DD ပေါ့ပြင်မယ်လုပ်မယ်ဆိုပြီးတော့ပြောတော့ဒီလိုမျိုးအချိန်မှာဒီလိုတနိုင်တမျိုးတွေကြားနိုင်မယ်ကျွန်တော်တို့တွေဒီလိုမျိုးမထင်ထားဘူးမနည်းရဆိုလို့ရှိရင်ကြောင်းကလာမှာဝင်သွားတယ်ပြစ်သွားတယ်တကယ်ကိုကျွန်တော်နဲ့အရန်ကိုခင်တဲ့အငယ်ချင်းအိမ်မှာမှန်တယ်ပေါ့မှန်နေကွဲတယ်အဲကျွန်တော်ရဲ့ assistant နေဆိုလဲ client မျိုးမှာနေတယ်သူတို့အိမ်ကိုလည်းဝင်ပြီးဖျက်ဆီးသွားတယ်တကယ်လို့နောက်ထပ်ဘသူတွေညာအသက်တွေဆုံးရှုံးသွားပြီလဲဆိုတော့ဒီပုံပန်မှုကမြန်မာပြည်တရားအနေနဲ့လူသားတရားအနေနဲ့ညာဘက်ညာဘက်ကျွန်တော်အိပ်ပြော
ဒီရန်ကုန်ကဆိုးလာနေတဲ့ညာဘက်အခြေအနေကိုမော်ဒယ်တရုတ်ဆောင်နွယ်ဒါလီထွန်းကလည
်းညာမိုးချုပ်တဲ့အချိန်ညာမဟုတ်ဘဲ9နာရီကျော်ပြီးကျန်တော့ပဲရှိသေးတယ်ပလန်ချစ်တာနေလဲကိုယ်တိုင်ကတော့ဒါကြုံနေပေါ့နော်ဒါဒီကဆင်ကန်းကျောင်းညာဘက်ကတော့တော်တော်များများခံတဲ့တီတော်တော်များများတော့ဖြိုးလာတာတွေ့တယ်ဟိုရန်ကတော့မင်းရှင်းနေတယ်ပေါ့နော်တောင်ခေါ်ကိုမြွာလို့ဆိုလို့ရှိရင်တအားရုံဖြစ်နေတာကိုအတိအမြင်မှာနေရတယ်ကြီးဆုံးမှာတန်းတင်တဲ့ခါကျတွေ့ရတယ
်အခုရန်ကုန်မှာဖြစ်နေတာနဲ့ရှင်ပြီးမန္တလေးဘက်ကမနေ့ညာဘက်အခြေအနေကိုတက်ကြွလှူရှားသူကိုတမ်းမြတ်ဆိုက
မန္တလေးကဒီညာတပိတ်တွေကတော့ဒီရန်ကုန်လောက်တော့ပြင်းပြင်းထန်ထန်ဖြူခွဲခံရတာမျိုးတော့တော့နေတယ်ဗောနော်တနေ့ကနှစ်နေရာလောက်တော့ဖြူခွဲခံလေရတယ်ဗောဒါပေမဲ့လည်းဆက်ပြီးတော့ရှိနေပါသေးတယ်ဒီနောက်ထပ်အာယုံတပိတ်တွေကပြင်းပြင်းထန်ထန်ဆက်ပြီးတော့ငြင်းငြင်းဆော့ဆန္ဒပြဖို့ရှိပါသေးတယ
်ဒါအပြင်နေချီနာကညအချိန်တွေကိုလည်းအမီမဖော်လို့သူမြို့ကန်သူက
ဒီမှာတော့ညင်တက်တဲ့သဘောမျိုးတော့ဖြစ်နေတယ်ဒါမဲ့ဒီသူတွေအနေနဲ့တော့တံပုံးကြီးတာတွေတော့ရှိပါတယ်ပုံစံမျိုးမျိုးတော့ 外贸嘛的加上家内呢差不多习惯了。人工比图的年年嘞，他收益你嘞，今年给家里呀，就弄个什么搞
今年嘛，我们家爷伢前年过来，在家楼下头过单位一个。
爷的婆呢是打来搞的呢，都还没有办事嘞。爷管东里苦了，我要下回来的去你嘛，那我就爷管嘛去嘞，那开眼的，我偏是多了一些嘞。反正我立马明年为了留着出来扩张多嘞。啊，部门啊，单位搞的，可能那现在。现在嘛，说要把现在变了，现在你推单目的来是的，钱红不就多那种嘛？我是说，万一啊，将不看一下啊，没事的，别买。像我一天的工龙来，就那地方嘛，所以没有事的了嘛，那就那路啊，路的话也地平的了，出来哪里多，这里在干八千八的。
这个一天，可能有个伢钱的够着，楼下木嘛，包我那的够，你们有个。
我听伢了，单目的嘞，票来从他那来了，没事的呗。现在我咯，他当年些个，现在抽烟过的嘛，我不要，等那边我们这打的不是了个，你们那个他来嘛，上那边来，特别是讲受困难给上那边的朋友，都到来没有的嘛，是都不不多的什么呀，都是啊，哎，阿不是的里面，你看我们刚才那里烂过了嘛，你那个说的呀，来嘛打的，太难度了呀。
对了，香港嘛，古路平内城南平内栏目叫。南阳这块嘛，收银铺的芝麻拉泥巴的，
各位没嘛事。阿库塞比罗在干站这边也没有呢嘛，三那边比对呢也在破问的家嘛，本地不卡皮克的江古塞比纳先阿嘛，这边也没有呢嘛，三那边比对呢也在破问的家嘛，本地不卡皮克的家，也呢乌地松多的对，九龙的路等的是的资源的个，实在人家呢来要玩他比罗，阿土这边地罗资源个实在个我要皮克。六月清朝末日，楼开了路，地大干那个表白，过年文扬书记点表被他办的先。
这个连续不改，这边没有宝妈，你问见节约二十块的数个，是阿那等三件三那表头的，加大不里那个三那表皮节约过边，后天老月你妈不里不个皮包下个，也大部分的物资送皮，也是跟大王安也是个着，但也变成了着西固大木看有哪家。这公司啊，听就到的 MRTV 的电话，可以进行给吧的。
从今天的课文的五码，等下天的专业时间，你要么提送给你，时间到我们也是嘛，打电话过来吃，今天专业时间给你，两边的这么多使用都不上孤单，别的是你吧的。
这个喽，有保安的三大标配，变了独立固定上来的概念，也加入前面一个啊，前面比三大标配的也搭配为那个大内文口的皮也包包开了路。你们跑路的人面对个 VOA 个标靶嘞？
就是说，这边嘛，现在在变了样嘞。他们现在哪个来来的？哪个来来的？就个现在就后面的，就是说在上边，他们来，就是说那里一个，他们就是现在留来把保家保的，保了的起码的，现在吧，等那特别接来点了，现在起码他们干部们来这边要收礼哦，而且有他们过来的哦。哎嘛，你要干了，要干就干，不要干了，那多嘞不？哎嘛，就是说变来变来不呢？哎，要么变来就，因为都来叫领导，我要去写个草稿不呢？草稿嘛，草稿的里面是大家要草稿来发来不呢？哎嘛，主要的我那边了，先拿来了发，谁在你那边写多嘞？该来写多嘞？给你来的那边的，哎呦，我不来淘宝来这个，我这里是出来那个辛苦的干来收嘞。有要听不到我呢，并原来嘛是三级的看法嘞，比如原来啊，你大一他那边大一还是在初中了呢，比如原来嘛是有超五的判断了呢，今年我们有十个判断，我都有六个两的六级两的我了，十个判断嘞。
啊，我罗代罗只有阿干的球，凡是看了亚大哥，将来六给我对，特别没有我个比度的哟，啊，加你文件只有阿个比度的吧。是家里闹气呀，看来个别没，是不要多给点路，这边有干的五个，微微个表话嘞。
是这个没了，哎，这老问嘞，问比罗，这老有话嘞，我等他跑的，阿里嘛，这老做不服他罢了喏，不干不干嘞，背他嘞，这老弟娘那不干嘞，背他嘞，宝贝，我不地方这老路路啊背的，这边的概念你记得没宝贝，背他嘞，阿里嘛，这老这边不干嘞，这个这个手个多嘞，阿里呀你拿比罗，这老问比罗，等他地跑的，做阿里呀路可能要衰多嘞。哦，鸟那呢？木干呢啊？这老虎叫你的，就打的过去那路啊？后边这个背来着，这路加东西呢，一家的地呢啊？ မပြန်ပြန်လို့မရဘူးပေါ့ပြန်လို့မရတဲ့အချိန်မှာတက်ကူခေါ်လိုက်တဲ့စစ်ကားက9စီနောက်ထပ်ရောက်လာတယ်ရောက်လာတော့အဲဒီကျွန်တော်တို့ဇလာကန်9ဥပါသွားတယ်ကျွန်တော်တို့ကဘေးကနေစောင့်ပြီးတော့ရတဲ့အင်းနဲ့လေရင်ဝင်လူမယ်ဆိုတဲ့အချိုးမျိုးနဲ့ရန်ထားကြတာပေါ့ဗျာသူတို့ခေါ်သွားတော့ကျွန်တော်တို့ကလိုက်ပြီးလူလို့မရတော့ဘူးပေါ့ဗျာအခုတော့ကျွန်တော်တို့ပြန်လာပြီပေါ့
လက်ရှိမှာတော့အခင်းဖြစ်ပေါ်ခဲ့တဲ့မူးစုံလန်းကျေးရွာတွေဖြစ်တဲ့ဖုတ်ထန်းတော်တေတော်တရက်ကန်ညောင်လှကျေးရွာပပတ်လေးကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေတပ်ဆွဲထားကြောင်းဒေသခံတွေကပြောပါတယ်ခင်ဗျာ
ကိုညံဝင်းရောက်ပါရှင်အခုဆက်ပြီးတော့တွန်တေးဘက်ကအခြေအနေတွေကိုတင်ပြပေးပါဦးမယ်ရန်ကုန်တိုင်းတွန်တေးမြို့နယ်မှာဆေးရနာတင်ဆန်းကျင်ဆန္ဒပြပွဲတွေကိုလွန်ခဲ့တဲ့ရက်ပိုင်းကစပြီးတော့စစ်တပ်ကပြင်းပြင်းထန်ထန်ဖြိုခွဲနှိမ်နင်းလာမှာတည်ဆုံးသူ၄ဦးရှိခဲ့ပြီးတော့ကျေးရွာနေအိမ်တွေထဲလဲဝင်ရောက်ပြီးတော့ဖျက်ဆီးလူရဲနေတယ်လို့ဒေသခံတွေက VOE ကိုပြောပါတယ်ကြာတာပရိနေကဇီးပီကုန်းရွာနေအိမ်တွေထဲကိုစစ်တပ်ဝင်ရောက်ပြီးတော့ငွေသားနဲ့ပစ္စည်းတွေလူရဲယူဆောင်သွားတဲ့အခြေအနေနဲ့ပတ်သက်လို့မျက်မြင်သက်သေတူဖြစ်တဲ့ကိုချမ်းမြေအောင်ကိုမိုင်းအင်ဂျင်နိုင်ငံဆက်သွယ်မေးမြန်းထားပါတယ်ရှင
်နေဟိုနေညနေ3နာရီလောက်မှာစစ်ကား3စီးရဲရဲကား3စီးရဲပေါ့လေရဲကား3စီးရဲကဇီးပီကုန်းကျေးရွာရောက်လာတယ်ခင်ဗျရောက်လာပြီးတဲ့အခါကျတော့ကျွန်တော်ဇီးပီကုန်းကျေးရွာအနောက်ပိုင်းကနေစောင့်ကြည့်တော့အဲ့ဒီမှာဇီးပီကုန်းကျေးရွာမှာရှိတဲ့ဟိုနိုင်ငံကြီးကျင်းသားဟောင်းကောင်စိုးဝေအိမ်ကိုအရင်ဆုံးဝင်တယ်ခင်ဗျဝင်တဲ့အခါကျတော့သူကအိမ်ရှိတကားတွေပါကြတကားတွေပိတ်ထားတဲ့အခါကျတော့အိမ်နောက်ဖေးကနေပြီးတော့ကျွန်တော်တို့ဟိုချမ်းစီယူတွေဖြတ်ပြီးတော့ဝင်တယ်ပြီးတော့အိမ်ကြီးအမေအိမ်ကိုလည်းတကားတွေဖြတ်ပြီးဝင်တယ်ပေါ့နော်ဝင်ပြီးတဲ့အခါကျတော့အထဲရောက်တော့တန်ဟိုးတန်ခွက်တွေအကုန်လုံးနောက်တော့အိမ်ကြီးထဲတဲ့ပုံနေရာစားဗီဒီယိုတွေအကုန်လုံးရိုက်ခွဲတယ်ရိုက်ခွဲပြီးတော့အဲ့ဒီအိမ်အထဲမှာရှိတဲ့ဟိုပတ်စံ15ဒင်းရောနောက်တော့ကျွန်တော်စာချုပ်စာတမ်းတွေရောအခြားစာရစာတမ်းတွေအကုန်လုံးလည်းယူရတယ်နောက်တော့ကျွန်တော်ရေခဲတင်တာမှာနေရာမှာရှိတဲ့တံမိုးရှိတဲ့စားတောက်တွေအကုန်လုံးလည်းယူရတယ်ခင်ဗျယူရပြီးတော့အဲ့မှာနေရွာလမ်းမတစ်ချောက်ကိုဟိုကြီးအစ်စ်နဲ့73ညက်ပြစ်ခတ်ရတယ်ပြစ်ခတ်ပြီးတဲ့ခါကျတော့ရွာလေပိုင်းလို့ရွာရှိပိုင်းမှာရှိတဲ့အိမ်လေးလုံးလောက်ကိုလည်းဆောက်ဝင်ရတယ်ခင်ဗျအဲ့ဒီအိမ်ကြီးမှာရှိတဲ့ကျွန်တော်တို့ဘလူးတူပေါ့တို့ဟိုခဏထမိန်တို့ဟာအစားပေါ့လေတံမိုးရှိတဲ့ပစ္စည်းတွေတော်တော်များများကိုလည်းယူရတယ်ခင်ဗျနောက်တော့ဟိုဟိုရုပ်ရင်းကျန်းတော့လေအော်ဟစ်ဆဲဆိုတယ်ခင်ဗျလမ်းမှာတစ်ချောက်လေပြီးတော့၄နာရီခွဲလောက်မှပြန်ထွက်သွားတယ်ခင်ဗ
ျသူတို့အခုတကယ်ပြင်းထန်ထားပြီးတော့ဝင်ရောက်အကြမ်းဖက်စီးနင်းတဲ့အိမ်တွေကဟိုတကယ်တမ်းဒီဘိတ်တို့ဆန္ဒပြပွဲတွေကိုအားပေးထောက်ပံ့နေတဲ့ဒီဆန္ဒပြပွဲတွေဥဆောင်နေတဲ့အိမ်တွေကိုပဲသူတို့အဓိကထားပြီးတော့ဝင်ရောက်စီးနင်းတာလားရှင
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့သူတို့ကဟိုအဓိကဟိုကောင်းဆောင်နေဆိုတာထက်ကျွန်တော်တို့ဒီပြည်သူအများနဲ့အတူပါဝင်ဆန္ဒပြနေတဲ့သူတွေခင်ဗျအဲ့ဒီအချိန်မှသူတို့ကဒီလိုလူတွေဒီလိုလူတွေတိနိုင်အောင်လို့တည်င်းပေးနေတယ်ကျွန်တော်ကြည့်ရတဲ့မှာတလန်နေရှိတယ်အဲ့ဒါတွေကဘသူတွေလဲဆိုတော့ဟိုချမ်းခံရေးကိုထောက်ခံတဲ့လူနည်းစုအုပ်စုတချို့ရှိတယ်ခင်ဗျအဲ့လူတွေကဟိုတည်င်းပေးတယ်ဘသူတွေကတော့သွားနေတယ်ဟိုဒီကြည့်ရမှာစုစုပေါင်းလူကြီးဘလောက်ကဆန္ဒတက်ပြနေတယ်အဲ့ဒါသူတွေကတော့ဥထောင်နေတယ်ဆိုတော့အဲ့လိုသူတရင်နေပေးပြီးတော့ဗောနော်ဒီအရာကိုအကျန့်ဖတ်လုံရိုက်ပြီးကိုဖြစ်မြောက်လောက်အောင်တွန်းအားပေးတာမျိုးရှိတယ်ခင်ဗျာအဓိကကျွန်တော်တို့ကြေးရွာတလန်ကတော့ဟိုလူနေစုဖြစ်တဲ့တန်ခါရေးပါတီနဲ့ဒီစစ်အုပ်စုအကျန့်ဖတ်စစ်အုပ်စုကိုထောက်ခံနေတဲ့လူနေစုဖြစ်တဲ့ခင်ဗျာ
အဲ့လိုမျိုးတရင်ပေးဗောနော်အော်ဘယ်အိမ်တွေကဘယ်လိုဘယ်မှာရှိတယ်ဆိုတာမျိုးအဲ့လိုတရင်ပေးလို့ဆွဆွပြောထားတဲ့ကိစ္စကအတိအကျဘာကြောင့်ပြောနိုင်တာလဲရှင်
ကျွန်တော်တို့ဘာကြောင့်အတိအကျပြောနိုင်တယ်လဲဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ကဒီမိုစီကိုလိုလားတယ်ဒီလက်ရှိမြန်မာနိုင်ငံရဲ့အခြေအနေပေါ့လေဒီမိုစီရေကောက်ပွဲကြီးတော်တော်များများရဲ့အခြေအနေကိုအပြန်သုံးသပ်ကြည့်လို့ရတယ်ကျွန်တော်ဒီမိုစီကိုလိုလားလို့မဲတွေပေးကြတယ်အဲ့လိုအခြေအနေမျိုးမှာမှအာဏာသိမ်းလိုက်တယ်ဆိုတဲ့အခြေအနေကနေစပြီးတော့ဟိုပျော်ရွှင်နေတဲ့အုပ်စုတွေရှိတယ်နောက်တစ်ခုကကျွန်တော်တို့ပြည်သူအများဆန္ဒထောက်ပြနေတဲ့ခါကျမှမလိုတမာနဲ့အမြဲတမ်းဆဲဆိုနေတာရှိတယ်နောက်တစ်ခုကကျွန်တော်တို့တူတေးမျိုးကိုဒီအကြမ်းဖက်ဆေးအုပ်စုကနေပြီးတော့အင်အားအလုံးကြီးနဲ့ဝင်ရောက်ကျွန်တော်တို့အကြမ်းဖက်ပြီးတော့လူသေး၄ဦးတေဆုံးပြီးနောက်ပိုင်းမှာသူတို့ရဲ့လှုပ်ရှားမှုတွေကကျွန်တော်တို့ဒီဆန္ဒပြညင်းညောင်ဆန္ဒပြနေတဲ့လူအုပ်စုတွေရဲ့လှုပ်ရှားမှုတွေအခြေအနေတွေအချက်လက်တွေကိုလိုက်လံပြီးကြောက်ယူတာမျိုးချောင်းချောင်းကြည့်ရှုတာမျိုးတွားပြီးမျိုးပေါ်တက်ပြီးတော့ဒီစစ်ကောင်စစ်အုပ်စုကိုတွားတည်င်းပေးနေတယ်ဆိုတဲ့ဟာမျိုးတွေမတင်ကားစရာအခြေအနေတွေကိုတော်တော်များများကျွန်တော်တို့တွေ့နေရတယ်တချို့ဒီနေ့မှလည်းသူတို့ဒီကားပေါ်မှာအဲစစ်အုပ်စုကလာတဲ့ကားပေါ်မှာလိုက်ပြီးတော့ကျွန်တော်တို့ဟိုအင်းဒီလက်မျိုးထိုးပြရတယ်ဆိုတဲ့ဟာမျိုးအထိကျွန်တော်သိထားရတယ်ပေါ့နော်အဲ့ဒါကြီးကြောင့်ကျွန်တော်ပြောနိုင်တာပါခင်ဗျာ
မိုင်းအင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာပါရှင် VOE ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကို VOE ရဲ့ Facebook စာမျက်နှာ VOE Burmese News နဲ့ VOE ရဲ့ website စာမျက်နှာ burmese.voanews.com တို့မှာကျမတို့အခုထုတ်လွှင့်ပေးနေတဲ့ဒီပိုင်းနဲ့မှာပဲဖန်ယူနာဆင်နိုင်ပါတယ်အခုဆက်ပြီးတော့ CDM လှုပ်ရှားမှုမှာပါဝင်လာတဲ့ပါရီမျိုးမြန်မာတန်ယုံကဝန်ထမ်းတွေဦးနဲ့ဆက်တွေ့မေးမြန်းထားတာကိုတင်ပြပေးခြင်းပါတယ်ရှင်။မြန်မာနိုင်ငံမှာဆေးရနာတင်ခဲ့တာရက်ပေါင်း40ကျော်ရှိလာနေပြီမဲ့နိုင်ငံအနှံ့ဆန္ဒပြပွဲတွေကပုံစံမျိုးစုံနဲ့ဆက်ပြီးရရှိနေစေဖြစ်ပါတယ်။ ဒီတဲ့ဝန်ထမ်းတွေရဲ့အကြမ်းမဖက်အာဏာဖီဆန်ရေးစီဗယ်ဒစ်အိုဘီဒီယန့်စ်မူဗ်မန့်စီဒီအမ်လှုပ်ရှားမှုမှာပြည်ရင်းကဝန်ထမ်းတွေပူးပေါင်းပါဝင်နေသလိုပြည်ပမြန်မာတန်ရုံဝန်ထမ်းတွေလည်းဆက်ပြီးတော့ပူးပေါင်းပါဝင်နေကြပါတယ်။မနေ့ကတော့မြန်မာတန်ရုံပါရီမျိုးမှာဒုတိယအတွင်းဝန်ရာထူးနဲ့တာဝန်ထမ်းဆောင်နေတဲ့ဒေါ်ဝီဖြိုးချစ်နဲ့ဒေါ်ဖီဂရေ့စ်မီရိုနှစ ီးမြှင့်တာမှာတော့သူကဒီလှုပ်ရှားမှုမှာပါဝင်လာရတဲ့အကြောင်းကိုအခုလိုပြောပါတယ
်မြန်မာနိုင်ငံမှာတရားမျှတမှုနဲ့ဒီမိုကရေစီရရှိရေးကိုဦးတည်ပြီးစီးလုံးညီညွတ်စွာဆောင်ရွက်နေကြတဲ့အများပြည်သူအားလုံးအတွက်ခွန်အားတရဖြစ်မယ်လို့ယုံကြည်တဲ့အတွက်ကြောင့်မလို့ကျမအနေနဲ့စီဒီအမ်မှာပါဝင်ဖို့ဆုံးဖြတ်ခဲ့ခြင်းဖြစ်ပါရဲ့ရှင်စီဒီအမ်လှုပ်ရှားမှုကိုရုံးမတက်ဖဲပြုလုပ်သွားမှာဖြစ်ပါရဲ့ရှင်
သူနဲ့အတူ CDM လှုပ်ရှားမှုမှာပူးပေါင်းလာတဲ့ Dorothy Grace Mee ကလည်းသူ့အနေနဲ့ဒီမိုကရေစီရေးတိုက်ပွဲဝင်နေတဲ့မြန်မာပြည်သူပြည်သားအားလုံးနဲ့အတူတသားတည်းရှိကြောင်းဖော်ထုတ်ခြင်းနဲ့အတွေ့အခုလိုဆုံးဖြတ်ရတာဖြစ်တယ်လို့ပြောပါတယ
်။ဆိုတာဆိုတာပြည်သူတွေကိုကောက်ွယ်ပေးရမယ်တောင်းရှိပါတယ်။အပြစ်မဲ့ပြည်သူတွေကိုနေစင်နေမြအကြမ်းဖက်နေနေတပ်ဖြတ်နေတဲ့ယခုလိုလုပ်ရည်တွေကိုစန့်ကျင်တဲ့အနေနဲ့ CDM လှုပ်ရှားမှုမှာပါဝင်ရခြင်းဖြစ်ပါတယ်။မြန်မာနိုင်ငံမှာတရားမျှတမှုနဲ့ဒီမိုကရေစီအတွက်တပ်ဖွဲ့ဝင်တဲ့မြန်မာပြည်သူပြည်သားများအားလုံးနဲ့အတူထက်သူထက်မြားရှိကြအောင်ခေါ်ထုတ်ခြင်းနဲ့တောင်းအပ်ရဲ့အနေနဲ့ကဲတို့စီရင်လို့ရခြင်းဖြစ်ပါတယ
်။အခုလက်ရှိပြည်ပမြန်မာနိုင်ငံတန်ရုံနေတဲ့အမေရိကန်နိုင်ငံဝါရှင်တန်မြို့တော်နယူးယောက်လော့စ်အန်ဂျလိစ်အပြင်ဂျပန်အစ္စရေးဂျာမနီနိုင်ငံတွေမှာရှိတဲ့မြန်မာတန်ရုံတွေကဝန်ထမ်းတချို့နဲ့ဂျနီဗာမြို့မြန်မာနိုင်ငံကုလသမဂ္ဂအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကဝန်ထမ်းတချို့လည်းဒီလှုပ်ရှားမှုမှာပါဝင်လာကြပါတယ်။မြန်မာပြည်သူတွေဒီမိုကရေစီနည်းလမ်းနဲ့ရွေးကောက်တင်မြှောက်တဲ့အယက်သားအစိုးရအပေါ်အာဓမ္မအာဏာသိမ်းယူခဲ့ပြီးငြင်းငြင်းစွာဆန္ဒပြပြည်သူတွေကိုအကြမ်းဖက်နှိမ်နင်းနေတာတွေအတွေ့ဆိုရင်ဝန်းနေမိတယ်လို့ CDM လှုပ်ရှားမှုမှာပါဝင်လာတဲ့ပြည်ပရောက်တန်ဝန်ထမ်းတွေကသူတို့ကိုယ်ပိုင် Facebook စာမျက်နှာတွေမှာရေးသားခဲ့ကြသလိုလွတ်လပ်ပြီးတော့တရားမျှတတဲ့2020နိုဝင်ဘာရွေးကောက်ပွဲရလဒ်တွေကိုလေးစားဖို့နဲ့နိုင်ငံတော်အာဏာကိုပြည်သူတွေစီကိုပြန်အပ်နှံဖို့လဲတောင်းဆိုထားကြပါတယ်။အခုလိုအကြမ်းမဖက်အာဏာဖီဆန်ရေး CDM လှုပ်ရှားမှုမှာပါဝင်လာရတာကနိုင်ငံသားတယောက်ရဲ့ဆန္ဒကိုငြင်းငြင်းချမ်းချမ်းဖော်ထုတ်ပြတာတာဖြစ်ပြီးယာရုကနှုတ်ထွက်တာမဟုတ်ဘူးလို့လဲသူတို့ရဲ့ Facebook စာမျက်နှာတွေမှာရေးသားဖော်ပြထားပါတယ်ရှင်။
UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOE မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOE အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဟတ်ရှုနိုင်ပါတယ်ခင်ဗျာ
VOE မြန်မာပိုင်းစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေရဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြည့်ကိုအောင်မြတ်သူကကောက်နှုတ်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင်
မြန်မာရဲ့သွေးစွန်းတဲ့ရက်တွေကအမေရိကန်ရဲ့အင်တက်အားတိုင်းတုံ့ပြန်မှုကိုတောင်းဆိုဆိုပြီးWashington Post online သတင်းရဲ့ editor ပုတ်ပွဲကဖော်ပြထားတဲ့အတွင်းမြင်ဆောင်းပါးကိုတင်ပြပေးခြင်းပါတယ်။ရန်ကုန်မြို့မှာပြီးခဲ့တဲ့တနင်္လာနေ့ကတော့အာနာသိန်းစန့်ကျင်ဆန္ဒပြပွဲဖြိုခွဲမှုမှာအပြစ်သက်ခံခဲ့ရတဲ့မင်းခန့်ဆိုရဲ့ဆွေမျိုးတူကတော့ငိုကြွေးလျက်ရှိပါတယ်။ဒီပတ်စနေတနင်္လာနေ့ဟာမြန်မာပြည်ရဲ့အသေးပြောက်များလုံးတဲ့နေ့တွေလို့ဆိုပါတယ်။ပြီးခဲ့လဆေးအုပ်စုကအာနာသိန်းယူပြီးကြတဲ့ကရက်သားတွေရဲ့အုံနဲ့ကျင်းတဲ့ဆန္ဒပြမှုတွေကိုရင်ဆိုင်ရမှာအကြမ်းဖက်ဖြိုခွဲမှုတွေမြင့်တက်လာတာပါ။လုံခြုံရေးတပ်ဖွဲ့တွေကလူစုခွဲဖို့ကြိုးပမ်းစဉ်တောက်ကြတဲ့တနင်္ဂနွေနေ့ကြာလူ52ဦးအပြစ်သက်ခံခဲ့ရတာပါတမ်းပြည့်ရဲ့အကြီးဆုံးရန်ကုန်မြို့ရဲ့မြို့နယ်6ခုမှာဆေးအုပ်ချုပ်ရေးကျင်းပထားပြီးအဲ့ဒီတဲမှာတရုတ်ပိုင်ဆေးရုံတွေကိုမီးရှို့ခံခဲ့ရတာကြောင့်လူ2000နီးပါးလောက်အပြစ်သက်ခံခဲ့ရတဲ့စင်ကြေပုံဆက်မှုစုံတစ်ခုလည်းပါဝင်ပါတယ်နိုင်ငံတော်ဝန်မှာဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေပြီးဖြစ်ဥဖြစ်စဉ်မဟုတ်တဲ့လူလူရဲ့စိတ်ပိုင်းဖြတ်ထားမှုနဲ့ဇွဲသက်တရားဖြင့်အမေရိကန်နဲ့တခြားဒီမိုကရေစီနိုင်ငံတွေစီကပုံမှန်အင်တိုက်အားတိုက်တုတ်ပြန်မှုကိုရရှိဖို့လှုံ့ဆော်လျက်ရှိပါတယ်အနည်းဆုံးလူ126ဦးကိုလုံခြုံရေးတပ်ဖွဲ့တွေကတပ်ဖြတ်ခဲ့တယ်လို့နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်းကဆိုပါတယ်။ညပိုင်းမှာအိမ်တွေကိုဝင်စီးပြီးမကြာခဏနှိပ်စက်တပ်ဖြတ်ခံရတယ်လို့ဆိုပါတယ်။နိုင်ငံရေးတကြလုံရှားသူတွေအပါအဝင်လူ2000ထက်မနည်းအဖမ်းခံထားရတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။ဒေါ်ဆန်းစုကြည်ရဲ့အယက်သားအစိုးရကိုဖြုတ်ချခဲ့တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဆေးအုပ်စုဟာ အခုလိုတမ်းမီမှာရုတ်တရက်ပေါက်ကွဲထွက်လာတဲ့အချက်တဲကိုလည်းရိုဟင်ဂျာမွတ်စလင်နဲ့တိုင်းသားလူနည်းစုအုပ်စုတွေကိုရရဆက်ဆက်ဖြိုခွင်းတဲ့နီးနာအတိုင်းပဲအသုံးပြုဖို့ကြိုးစားနေတယ်လို့ဆိုပါရစေ။1988နဲ့2009ဆန္ဒပြမှုတွေကိုကြံဖက်ဖြိုခွဲသလိုမျိုးအခုချိန်ထိစက္ကန့်ချင်းသုံးနေပေမဲ့ပြီးခဲ့တဲ့ဆယ်စုနှစ်တကမြန်မာပြည်ကပြောင်းလဲခဲ့ပြီးကမ္ဘာကြီးလက်ပုံမှုပွင့်လင်းလာသလိုနောက်မျိုးဆက်သစ်တွေဟာလည်းအာဏာရှင်ပြန်လာတာမျိုးကိုလက်ခံလို့စိတ်မရှိဘူးလို့ဆိုပါရစေ။ကုကံမှုတွေကိုလူငယ်တွေကဥဆောင်ကြပြီးအထူးသဖြင့်အမျိုးသမီးတွေပါဝင်လာကြပါတယ်။သူတို့ဟာကျောင်းတွေဆေးဦးတွေဗန်တွေနဲ့အစိုးရအလုပ်တွေကိုလည်းစွန့်ခွာလာကြတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။ရလက်အဖြစ်နဲ့အခုလိုဖိအားတွေကြောင့်ပေါက်ကွဲလာတဲ့စီးပွားရေးဟာအလွန်မင်းစိုးရင်ဝယ်ရာရှိနေတာကြောင့်ကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီး WFP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားရေးမှူးကစင်ရသားအမြောက်အများမကြမီမှာပဲငန်းပေါက်လာနိုင်ဝယ်ရာရှိတယ်လို့သတိပေးထားပါတယ်။လူတွေရဲ့ပြတ်သားတဲ့တွန်းလှန်မှုကိုလွန်မြောက်ဖို့ကတော့စစ်ဘုတ်ချုပ်တွေကြိုတင်တွက်ဆရတာပို့ပြီးတော့ခက်ခဲမယ်လို့ဆိုပါတယ်လူတို့ဟာတိုက်ပွဲရဲ့အဆန်လန်းကိုရင်ဆိုင်နေရဆဲဖြစ်တာမို့အမေရိကန်နဲ့မဟာမိတ်တွေဟာတိုးပြီးတော့ထောက်ပံ့တင်တယ်လို့ထောက်ပြထားပါတယ်တမရဘိုင်ဒန်ကအာဏာသိမ်းမှုကိုအပြင်းထန်ရှုတ်ချပြီးနိုင်ငံရေးဝန်ကြီးဌာနကလည်းဘုတ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မိသားစုဝင်တွေကိုထပ်ပြီးတော့ပိတ်ဆို့ရတယ်နဲ့တခြားဒါဇင်ဝန်းလောက်ရှိတဲ့လုပ်ငန်းတွေကိုထိန်းချုပ်တာတွေရှိနေတယ်လို့ဆိုပါတယ်ဒါရီယာအရေးကြီးပေမဲ့လည်းကြောက်စိန်ဒဏ်ငွေနဲ့တစ်လုပ်ငန်းတွေကပြင်ပဝင်ငွေရှာနေတဲ့စစ်တပ်လိုအဖွဲ့အစည်းရဲ့အာဏာကိုတော့မထိပါနိုင်ပါဘူးလို့យေတာရပါတယ်။အမေရိကန်အနေနဲ့တဘာဝအရင်းမြစ်သွင်းကုန်တွေကိုပိတ်ပင်သင့်ပြီး Chevron နဲ့ Total လို့စွမ်းအင်ကုမ္ပဏီတွေကိုလည်းမြန်မာနိုင်ငံပိုင်ကုမ္ပဏီတွေကိုငွေပေးသွင်းတာတွေကိုရပ်တန့်အောင်ဖိအားပေးသင့်တယ်လို့ထောက်ပြထားပါတယ်။အမေရိကန်ရဲ့လက်ရှိတည်ဆဲဥပဒေတွေကိုမောင်ကိုတင်သွင်းခြင်းနဲ့ငွေကြေးခေါ်ဝါချခြင်းပုံမှာပြက်ပြက်သားသားကျင့်သုံးခြင်းအပြင်စီးပွားရေးပိတ်ဆို့စရာတော့မလိုပဲမြန်မာစစ်တပ်ရဲ့ငွေကြေးစည်းဝေးမှုတွေကိုပိတ်ပစ်နိုင်တယ်လို့လည်းဆောင်းပါးမှာထောက်ပြထားပါတယ်။မြန်မာလူထုဟာကြမ်းတမ်းတဲ့မင်းဆိုးမင်းညစ်တွေပဲစီကိုတိုင်းပြည်ကိုပြန်မရောက်ဖို့အသေးအံလုံးပန်းနေရပြီးအရက်သားအုပ်ချုပ်ရေးကိုပြန်လည်ရရှိစေဖို့တန်တမန်ရေးဥဆောင်နေတဲ့အမေရိကန်အနေနဲ့အစွမ်းကုန်ကူညီရမှာဖြစ်ပြီးဥရောပနဲ့အာရှမဟာမိတ်တွေကိုလည်းထိုနည်းတူလုပ်ဖို့ဖိအားပေးရမယ်လို့យေတာဖော်ပြထားပါဗျ။အပြည့်စုံတော့ www.washingtonpost.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
။ကိုအောင်မြတ်သူပါရှင်။ဒီတစ်ပတ်ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်မှာတော့ဆေယနာတင်လိုက်တဲ့ဘိုးချုပ်မှုကြီးမင်းအောင်နိုင်တဲ့မိသားစုဟာမြမပြည်မှာအချမ်းသာဆုံးမိသားစုဖြစ်လာနိုင်တဲ့အကြောင်းဥအောင်ခင်ကသုံးသက်ထားပါတယ်ကိုညံဝင်းအောင်ကူညီတင်ဆက်ပေးထားပါတယ်ရှင
်ဆေယနာတင်မှုကန့်ကွက်နေတဲ့ဆန္ဒပြပွဲကိုအကြမ်းဖက်နှိမ်နင်းနေတဲ့စစ်ကောင်စီခေါင်းဆောင်တချို့မင်းအောင်လှိုင်ရဲ့တားနဲ့သမီးပိုင်စီးပွားရေးလုပ်ငန်း6ခုကိုတန်ခတ်ရေးယူကြောင်းမတ်လ10ရက်နေ့မှာအမေရိကန်အစိုးရကကြေညာပါတယ်တချို့ရဲ့သားအောင်ပြည့်စုံပိုင်တဲ့ရွှေတကုံစည်ဒီအနီးပြည်သူ့ဥယျာဉ်ကရန်ကုန်စားတောက်ဆိုင်နဲ့ပကြီးပြားခန်းကိုလူသိများပါတယ်ချောင်းသာပင်လယ်ခန်းကြီးမှာအကြီးဆုံးဖြစ်တဲ့ Azura Beach Resort နဲ့ Sky One ဆောက်လုပ်ရေးကိုလည်းအောင်ပြည့်စုံကပိုင်ပါတယ်ဒီလုပ်ငန်းတွေကိုလည်းပြည်သူလူထုကသပိတ်မှောက်နိုင်ပါတယ် AMH မဟာဆိုတဲ့ဆေးဝါးကုမ္ပဏီတီထောင်ပြီးနိုင်ငံခြားဆေးဝါးကုမ္ပဏီတွေအတွက်ခွင့်ပြုချက်ရရှိအောင်အောင်ပြည့်စုံကကြားပွဲစားလုပ်ပါတယ်မြန်မာနိုင်ငံအစားအသောက်နဲ့ဆေးဝါးကုကယ်ရေးဦးစီးဌာနနဲ့အကောက်ခွန်ဦးစီးဌာနရဲ့ခွင့်ပြုချက်တွေကို ANM မဟာကရောင်းစားနေတာပါဇနီးတဲ့မျိုးရဏာထိုက်နဲ့အတူငင်းချမ်းပြည်စုံကုမ္ပဏီကိုတည်ထောင်ထားပါတယ်။ဇနီးတဲ့ဟာမင်္ဂလာဆောင်မြို့နယ်ကအောင်မြင်သူအင်ချမ်းကြီးကုမ္ပဏီကိုပိုင်ဆိုင်သူဖြစ်ပါတယ
်။တချုပ်မင်းအွန်လိုင်းရဲ့သမီးခင်တိရီတက်မွန်နဲ့ချွေးမဖြစ်သူမျိုးရတနာထိုက်တို့ဟာရုပ်ရှင်နဲ့အမှုပညာဖျော်ဖြေရေးခန္ဓာမှာကြက်သေးမောင်းတောင်းချီပြီးနှစ်စဉ်ရင်းနှီးမြှုပ်နှံနေပါတယ်။မြန်မာနိုင်ငံသတင်းစာဆရာအသင်းကကျင်းပတဲ့ရုပ်ရှင်နဲ့ရုပ်တံစုပေးပွဲကိုမျိုးရတနာထိုက်ပိုင်တဲ့Stella 7ကကြက်သိန်း 4,000 ဘူကူညီဘူးပါတယ်။တမီးပြည်သူထုတ်လုပ်တဲ့မုံဆွဲဇာကားကိုနေပြည်တော်ကရုပ်ရှင်ရုံမှာတက်ချုပ်ကြီးသွားရောက်ကြည့်ရှုကြောင်းသိရပါတယ်။ကုမ္ပဏီတက်တန်း2နှစ်တာအတွင်းရုပ်ရှင်ကား8ကားထုတ်လုပ်နိုင်ခဲ့ပါတယ်။တက်ချုပ်ရဲ့တမီးနဲ့ချွေးမဟာရုပ်ရှင်အမှုပညာနဲ့ဖျော်ဖြေရေးခန္ဓာကိုဩဇာညောင်းဖို့ရည်ရွယ်ပုံရပါတယ်။တရုတ်ဆောင်ဖြစ်တဲ့နေတိုးထူအောင်ရွှေထူးဝုတ်မုံရွှေကြီးနေကြီးဦးတို့နဲ့တီးတန့်စာချုပ်လုပ်ပြီးရုပ်ရှင်ဇာတ်ကားတွေထုတ်လုပ်နေတဲ့ခင်တိရီတပ်မွန်ကို CDM လို့သူတွေသတိထားသင့်ပါတယ
် ETC စင်ကာပူဦးဆောင်ပြီးတရုတ်ကုမ္ပဏီတစုရင်းနှီးတဲ့ရန်ကင်းမြို့နယ်က Golden City ဟာလည်းတက်ချုံမင်းအောင်လှိုင်ရဲ့တမီးနဲ့ချွေးမရဲ့ဇာတ်ချက်ဖြစ်ပါတယ် Golden Cindy နဲ့ Lamborghini City Mall မှာ King Tri Temon Pai နဲ့ Everfit Gym လုပ်ငန်းရှိပါတယ်။မန္တလေးမှာလည်းရှိပါတယ်။အခုတန်လျင်မြို့နယ် Star City မှာဖွင့်မဲ့ Everfit Gym အတွက်ဝန်ထမ်းခေါ်ယူနေပါတယ်။အပြည့်အစုံကျန်းမာရေး Gym စံနှုန်းအတိုင်းတည်ဆောက်ထားတာမို့လူကြိုက်များပုံရပါတယ်။ Everfit Gym ရဲ့ Facebook မှာ follower 42,000 ကျော်ရှိတာတွေ့ရပါတယ်။လင်ငယ်ရီကြိုက်တဲ့ဖြော်ပြရင်းနဲ့ကျမရေးမှာတက်ချုပ်မိသားစုစီးပွားရှာနေတာကိုတပိတ်မှောက်ဖို့ခက်ခဲနိုင်ပါတယ်
။ဒါရင်မကသေးပါဘူး။ Golden City ဟာစစ်တပ်ကိုမြင်းငှားကပေးရပါတယ်။2019အထိဒေါ်လာ32တန်းပေးပြီးပါပြီ။မြင်းငှားကစုစုပေါင်းဒေါ်လာတန်း200လောက်စစ်တပ်ကရမှာဖြစ်ပါတယ်။ဒီငွေဟာအစိုးရဘတ်ဂျက်မှာမပါဝင်တဲ့အတွက်ဘဲရောက်သွားတယ်ဆိုတာကိုတက်ချုပ်ကြီးပဲသိနိုင်မှာဖြစ်ပါတယ်။ရန်ကုန်မြို့တော်မှာနိုင်ငံသားတသိန်းကျော်နေထိုင်ပြီးနှစ်စဉ်ငှားရမဲ့ကွန်ဒိုတိုက်ခန်းက6,000လောက်သာရှိတယ်လို့ခန့်မှန်းထားတာမို့ဒေါ်လာများများရနိုင်မဲ့ကွန်ဒိုဈေးကွက်ကိုတတ်ချုပ်ကြည့်အာရုံစိုက်နေပုံရပါတယ်။ဥပမာ Golden City မှာခင်မီကွန်ဒို220ခုရှိတဲ့နဲ့ Huawei တရုတ်ကုမ္ပဏီကို149ခုငှားတာကြောင့် ETC အစီရင်ခံစာမှာဖော်ပြပါတယ်။ ETC ကုမ္ပဏီဟာစင်ကာပူအစုရှယ်ယာဈေးကွက်မှာငွေရင်းရအောင်ကြိုးပမ်းတဲ့အပြင်ရန်ကုန်အခြေစိုက်ကမ္ဘောဇယိုမအေယာဝတီစတဲ့ဘဏ်လုပ်ငန်းတွေမှာလည်းပူးတွဲလုပ်ကိုင်နေကြောင်းသိရှိရပါတယ
်။အချမ်းသာဆုံးပုဂ္ဂိုလ်စီရင်မှာထူးကုမ္ပဏီအုပ်စုရဲ့ဥက္ကဋ္ဌဦးတေဇာကပထမလိုမှတ်တမ်းတင်ကြပါတယ်။ Forbes Asia စာဆောင်မျက်နှာပုံမှာအဖော်ပြခံရတဲ့ပထမဆုံးသောမြန်မာလုပ်ငန်းရှင်ပါ။အမေရိကန်ဒေါ်လာတန်း9,000လောက်ချမ်းသာတယ်လို့ဆိုပါတယ်။သူ့နေရာကိုတက်ချုပ်ကြည့်မင်းအောင်လိုက်မကြာမီရလိမ့်မယ်လို့ကမှန်းကြပါတယ်ဒုတိယအချမ်းသာဆုံးကကွဲလွန်သူဘိမ်းမောင်ကိုလောဆင်ဟန်ရဲ့တာဦးထွန်းမြင့်နိုင်ဖြစ်ပါတယ်ဒေါ်လာတန်း6,000လောက်ချမ်းသာတယ်လို့သိရပါတယ်ကွဲလွန်သူဦးအောင်တောင်းရဲ့သားတွေကတတိယအချမ်းသာဆုံးပါဦးနေအောင်နဲ့ဦးပြည်အောင်နှစ်ယောက်ပေါင်းဒေါ်လာတန်း9,000လောက်ချမ်းသာတယ်လို့ဆိုပါတယ်ဦးစောစောကလည်းတတိယအချမ်းသာဆုံးဖြစ်ပါတယ်ဦးသူရရွှေမန်းရဲ့တာဦးအောင်တက်မန်းကတော့ဒေါ်လာတန်း4,000နဲ့စရုပ်ထအဆင့်ကလိုက်နေပါတယ်။ဦးတေဇာဟာဦးတန်းရွှေကောင်းမှုကြောင့်အချမ်းသာဆုံးပုဂ္ဂိုလ်ဖြစ်လာတာပါ။စစ်အာဏာရှင်ဖြစ်လာတဲ့တက်ချုပ်မင်းအောင်လှိုင်နဲ့မိသားစုဟာဒေါ်လာတန်း9,000လောက်ချမ်းသာနေပြီလို့ခန့်မှန်းကြပါတယ်။အာဏာဆက်ရနေမယ်ဆိုရင်တော့မြန်မာပြည်မှာအချမ်းသာဆုံးမိသားစုဖြစ်လာမှာသိကြပါတယ်ခင်ဗျာ။
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်လို့ပြီးမှတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတနက်ဒဏ်ရာအရေးပေါ်ပြုစုခြင်းအကြောင်းကိုနားဆင်ရပါမယ်။ဆန္ဒပြပွဲထဲမှာကိုယ်တိုင်ပါဝင်ခဲ့စေကုသပေးနေတဲ့အမည်မဖော်လိုသူအရေးပေါ်ထိခိုက်ဒဏ်ရာအထူးကုဆရာဝန်ကြီးတဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဟုတ်ကဲ့ရေဘော်တိကူဆရာဝန်ကြီးခင်ဗျာကျွန်တော်တို့ဒီဆန္ဒပြပွဲတွေအတွင်းမှာအကြမ်းဖက်တွေပြစ်ခတ်ပြိုခွင်းတာကြောင့်အသက်အန္တရာယ်ရှိနိုင်သူတွေကိုပြည်သူစောင့်ရှောက်တာအတွက်ပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးလူနာရေဘော်ရွှေ့တာနဲ့သွေးတိတ်စီတာတချို့ကိုပဲပြောပြီးမှအခုတော့ဆရာကျန်တာဆက်ပြောမှာမို့ဘာကနေစရှင်းပြကြလဲဆရာကြီး
လူနာကောက်လာပြီးရောက်လာပြီဆိုရင်ပထမတစ်ပိုင်းပြောလို့အခုလုံလုံနဲ့ရောက်လာပြီဆိုရင်ကျွန်တော်စပြီးလုံအောင်မအဆင်နေပေါ့လူနာနံပါတ်3ရလာမရလာပေါ့ဒီတိုင်းခေါ်ကြည့်လိုက်ခေါ်ကြည့်လိုက်လို့မလုပ်ဘူးဆိုရင်တော့အဓိကနှိုးကြည့်မယ်ပေါ့နော်ဆေးရုံမှာနှိုးရင်တော့ပုံမှန်ဆိုရင်ရိုးရိုးပေါ့ဟိုလက်နဲ့လက်သီးဆုပ်ပြီးတော့နည်းနည်းဖိပြီးတော့နာအောင်လုပ်လိုက်တာပေါ့တောင်းတောင်း3မိတဲ့လူက response ပြန်လာတယ်3ခေါင်းရတယ်ဆိုတော့တခြားကြီးဆက်လုပ်လို့ရပဲအရင်ဆုံးချက်ချင်းကျွန်တော် A B C D E ဆိုပြီးတော့၅ခုနဲ့သွား
ဟုတ်ကဲ့ဆရာအဲ့တော့ A ကိုစပြီးတော့ရှင်းပြပေးပါလား
A ကတော့ကျွန်တော် Airway ပေါ့အသက်ရှင်လမ်းကြောင်းပွင့်လားမပွင့်လားဆိုတော့ကျွန်တော်စကြည့်တယ်ဒါလူနာစကားပြောနိုင်ပြီဆိုရင်ဒါအသက်ရှင်လမ်းကြောင်းပွင့်နေရပဲသတိမေးတဲ့လူနိုင်ကြအသက်ရှင်နေကြမပွင့်တော့ပိတ်နေရများတယ်အဓိကပိတ်တာကတော့ပဇက်ထဲမှာတွေးရပါရှိနေရတော့ combat တွေရှိနေရတော့တခြားချွဲတွေရှိနေရတော့ဆိုရင်အဲ့ဒါကိုအရင်ဖယ်ထုတ်တယ်လက်နဲ့နှိုက်ပြီးထုတ်တာဆိုအဲ့လိုမျိုးလုပ်လို့ရတယ်အသက်ရှင်နေကြပိတ်တဲ့လူနာအနည်းဆုံးဆိုရင်ကျွန်တော်ဟောက်နေတဲ့လူနာတူတယ်ဂရုဂရုဂရုဂရုဖြစ်နေတယ်အသက်ရှင်နေကြမကောင်းတဲ့လူနာကိုတည်မယ်ဆိုရင်တော့တောင်းဆောင်းဆောင်းလေးလုပ်ပြီးတည်လာတာပိုဆင်တယ်ပလက်ကြီးကြတော့ရှာကြီးကအနောက်ကိုပြန်လာတဲ့အတွက်ရှာကအသက်ရှင်နေကြပိတ်သွားတယ်တောင်းလေးတည်လာရင်အသက်ရှင်နေကြပွင့်နေတယ်
ဟုတ်ကဲ့ဆရာနောက်တော့
အဲ့ဒါကြောင့်ပွင့်သွားတဲ့တပြိုင်တည်းမှာအတိကလေဘင်းရိုးပါတခါရဲတွဲပြီးလှုပ်တ တယ်လေဗင်းယူကကြောင့်ဘင်းနာမကောင်းဘူးတက်တယ်ပဲထားမယ်ဟိုဆောင်ဒီဆောင်သိမလို့ဘူးထိခဲ့တန်ရာကုန်းကိုလေဗင်းယူထိတတ်တယ်ဟဲ့ခေါင်းရဲ့တစ်ဖက်နှစ်ချက်နရရနှစ်ဖက်ကမှကုန်းနေရဲ့ဖြစ်ဖြစ်ပါအဲ့လိုမျိုးတစ်ခုနဲ့လေဗင်းအထင်းပုံစံဖြစ်သွားအောင်လုပ်လိုက်မယ်အဲ့ဒါဆိုရင်ကျွန်တော်ရွှေ့တဲ့ချိန်မှာလည်းတခုံးဟိုအရင်ကနေကန်ပြီးတော့ညရိုးပေါ်လက်မနှစ်ချောင်းတင်ကျန်တဲ့ကြိုးဘက်မှာလက်လေးချောင်းထားပြီးတော့ကောင်းကိုနရရနှစ်ခုကိုလက်ဖြန်နဲ့ညှက်ပြီးတော့အဲ့လိုတဲသွားပြီဆိုရင်လေဗင်းယူကလှုပ်ရှားအကြောင်းမရှိတော့ဘူးကားပေါ်ရောက်သွားပြီဆိုရင်လည်းအဲဒီကောင်းတစ်ဖက်တစ်ချက်မှာမျိုးတစ်ခုထိန်းနေ
ဟုတ်ကဲ့ဆရာနောက်ဘီပေါ့နော
်ဒီကတော့ဘလူးနာအသက်ရှူလာမရှူလားဆိုတာစသီးတာဒီတိုင်းကြည့်လို့ရတယ်အကုန်လုံးဖြစ်နိုင်ရင်ဂျင်ဘက်ကိုဆန်လိုက်ဂျင်ဘက်ကနှိမ့်လိုက်ချင်းနဲ့နှိမ့်လိုက်ချင်းနဲ့ဖြစ်နေရဆိုအသက်ရှူရပေါ့အသက်မရှူဘူးဆိုရင်တစ်ခါကျရင်အပေါ်အသက်ရှူနေကြောင့်ဖွင့်လိုက်လို့ပြန်ရှူသွားရလဲဖြစ်နိုင်တယ်မရှူတဲ့လူနာမှာသူရှူတဲ့ဟာ10မိနစ်မှာ10ချိန်အောက်ရယ်29ချိန်အထက်ဆိုရင်အရေးကြီးအချိန်တွေလို့အနေအောင်ဖြစ်လူနာပေါ့နော်အဲလျှူဘူးဆိုရင်ကျန်တာကတော့အောက်ဆီဂျင်ရမယ်ဆိုတော့အောက်ဆီဂျင်ပေးရမယ်အဲအသက်ရှူတာမှန်းရလားဂျင်ဘက်နှစ်ခုကညီရောညီရလားတခြားချက်တဲ့ဘယ်ဘက်ဂျင်ဘက်ကမရှူဘူးညာဘက်ဂျင်ဘက်ကမရှူတာမျိုးရှိတယ်အဲ့လိုမျိုးတွေကကြီးတန်းထိရလူနာတွေမှာဖြစ်တယ်လေကျွန်တော်ဟိုနေ့ပြောသလိုပဲတွေးထောက်သွားတော့အစုပ်ထဲမှာတွေးဝင်သွားရင်ဆိုရင်အဲ့ဒီဘက်အချမ်းအစုပ်ကမရှူနိုင်တော့ဘူးမရှူနိုင်တဲ့အချိန်မျိုးမှာဆိုရင်ကျွန်တော်ဟိုနေ့ပြောခဲ့တဲ့အဲ့ three way dressing နဲ့ပဲသုံးဘက်ကိုဖိတ်ပြီးတော့တစ်ဖက်ကိုဖွင့်ထားပြီးဆက်စင်းနေတော့ထားပြီးတော့လောက်ရမှာ
ဟုတ်ကဲ့ဆရာနောက်ဆုံးဒီ C ပေါ့နော
် C ရကြတော့ကျွန်တော် circulation ဆိုခန္ဓာကိုယ်မှာသွေးစီးဆင်းတဲ့ဟာအဆင်ပြေလားမပြေလားသွေးပေါင်ပြန်လာမှာအဲ့ဒီအချိန်မှာ C ရမှာတော့သွေးပေါင်ချိန်လို့မရဘူးနှလုံးကိုသွေးကုန်လုံးစမ်းလို့ရမယ်အဓိကလက်ကောက်ပေါ်မှာစမ်းလို့ရတယ်နောက်မှရင်လက်ဘင်းမှာစမ်းလို့ရတယ်လက်ဘင်းဘေးမှာလည်းခုံနေရရှိရတယ်ဒါကြောင့်ခုံတဲ့ဟာ10မိနစ်မှာ130တဲ့အရန်ကျော်သွားပြီဆိုရင်တော့ဒါအနည်းအောင်ဆင့်လို့နာအဲ့ဒါတော့နည်းနည်းလေးအလေးချင်းရှိမှာပဲစမ်းတတ်လိမ့်မယ်ဆိုနောက်တစ်ခုအလွယ်ဆုံးဒီခုနကျွန်တော်တို့ရင်ဘက်ရင်ညို့အလေတဲလက်မနဲ့ဖိလိုက်ဒီဗဇက်ကနေ1000 2000 3000 4000 5000 စက္ကန့်တိတိဖိလိုက်5စက္ကန့်တိဖိပြီးတော့လွတ်လိုက်5စက္ကန့်ကို30စက္ကန့်အတွင်းမှာခြုံနေနေရာနေပြီးတော့သွေးကြောင်ပြန်လိုက်သွေးပြန်လိုက်လာရဆိုရင်ဒီလူနာကောင်းတယ်ပေါ့နော်5စက္ကန့်အတွင်းမှာ5စက္ကန့်4စက္ကန့်5စက္ကန့်လောက်နေမှာတဖြည်းဖြည်းလေးမှပြန်လာရဆိုရင်တော့အဲ့ဒါလူနာ short အနေထားဖြစ်သွားပြီသူကအနေအောင်ဆင့်လူနာဖြစ်သွားပြီအဲ့ဒါပြီးသွားရင်တော့နောက်တစ်ခုကတော့ဒီကတော့ကျန်တဲ့ဟာတော့အပြန်လူလို့ရင်းရမှာမဟုတ်ဆရာဝန်လုံးမှာပဲရတော့မှာ
ဟုတ်ကဲ့ဆရာတော့တစ်ဆက်ထဲမှာပဲဒီသွေးတိတ်ဖို့အတွက်ပေါ့ဆရာနော်
လူနာတယောက်ပယ်လာပြီဆိုရင်အရင်ဆုံးစီမှာတခါလေးကြည့်ရမှာပါဆိုတော့ပေလောက်အောင်သွေးဖက်နေနေပယ်လာရှိတယ်ပေါ့နော်အဲဒါကြောင့်လေဘင်းမှာဖြစ်တယ်ဆိုရင်လေဘင်းကိုအဲ့လိုဖြည့်ရင်ပရက်ရှာနဲ့ပတ်တီးကိုပတ်ထားမယ်အရင်လည်းအတင်းပဲလို့မရနှစ်ဖက်လုံးတင်းနေလို့မရနှစ်ဖက်လုံးတင်းသွားရင်လေဘင်းမှာကျတော့ဘယ်ဘက်ကညာဘက်ကသွေးလွှတ်ကျော်ရှိရသွေးလွှတ်ကျော်နှစ်ဖက်လုံးတင်းသွားပြီဆိုရင်ကောင်းတဲ့ဘက်ကပါဘုံနောက်ကိုသွေးမရောက်တော့အောက်ဆီဂျင်မရဘူးဆိုရင်သေသွားနိုင်တယ်တစ်ဖက်ကိုတစ်ဖက်ကိုပဲဖိပြီးတော့ pressure လက်နဲ့ပဲ pressure ပေးတာပဲပုံစံပြေးလိမ့်မယ်အထပ်ပြီးတော့ခြေလက်တွေမှာအကြီးကသွေးထွက်တာပေါ့ကျွန်တော်တွေ့တဲ့တိုင်းရရရဆိုရင်တော့တကယ်ကြည်စစ်ထိပြီဆိုရင်တချို့တော့ကျိုးပါကျိုးပါအဲ့တော့ရိုးကျိုးသွားတဲ့ဟာကိုအရင်ဆုံးသွေးထွက်နေပြီဆိုရင်အဲ့သွေးထွက်တဲ့နေရာကိုပတ်တီးနဲ့ပတ်ပါပုံကနေပြီးတော့အဲ့ဒီတော့ခြေရောမှဖြစ်တယ်ဆိုရင်ခြေရောအပေါ်နားကနေပြီးတော့အဲ့တိုင်းရအပေါ်ကနေပြီးတော့ကျွန်တော်ကျက်စီးလို့ရတယ်ကျစီမယ်ဆိုရင်စပိန်ကျွတ်တော့ပါတော့အဲ့လိုပုံစံမျိုးပါပေါ့နည်းနည်းတင်းဟာမျိုးအောက်ကပတ်တီးတာမျိုးအဝတ်တစ်ခုခံပြီးတော့မှအဲ့ဒီကြိုးတို့အဲ့လိုမျိုးဟာမျိုးနဲ့စပြီးစီးစီခြင်းနဲ့စီးပြင်းနဲ့တော့စစီးတဲ့အချိန်ကိုသိဖို့လိုတယ်စစီးတဲ့အချိန်ကိုတစ်ခုနဲ့ရေးပေးလိုက်တာဖြစ်ဖြစ်စာရလင်းနဲ့ချိတ်ပေးလိုက်တာဖြစ်ဖြစ်ဒါမှမဟုတ်စေးုံပို့မဲ့လူနာတော့တစ်ခါမှားလိုက်တာဖြစ်ဖြစ်အဲ့လိုမျိုးမှားလိုက်စေချင်ဘာလို့အဲ့ကျစီကချိန်ရမ်းကြာဝရင်လည်းအဲ့ကျစီကိုချုပ်လိုက်တဲ့အချိန်မှာအောက်ကမကောင်းတဲ့တက်တွေကအပေါ်တက်လာပြီးတော့သွေးတွေကိုဆော်ပြီးတော့ပေတတ်တာများတယ်အဲ့တော့အချိန်ကတော့၃နိုင်ကျော်ပိုင်းအဲ့လိုမျိုးဖြစ်တတ်တယ်အဲ့တော့လိုရရင်ကျွန်တော်တို့ကဂျက်စီကိုမရှုပ်ဘဲနဲ့အောက်ကခြေတော်ကိုတန်းထည့်လိုက်ရတာမျိုးတကယ်လို့ဂျက်စီကိုချိုးလိုက်မှတိတ်သွားရလို့လည်းရှိတယ်အဲ့ဒါကြောင့်ဂျက်စီပြီးရင်လည်းအောက်ကဟိုဟောပြန်ကြည့်ရမယ်ပိုစီကမှန်းရလားပေါ့အောက်ကသွေးရဆက်တိုက်ထွက်နေသေးလားတခါတည်းဂျက်စီကတချို့ကြောင့်ရော့ရော့လေးစီးရင်ကြောင့်ဘာဖြစ်သွေးကိုပုံချစ်ပြီးထွက်တော့လို့ဖြစ်သွားတယ်အရင်ရော့ပိုင်းလည်းသွေးကိုပုံချစ်ပြီးထွက်သွားရင်အောက်ကသွေးကတိတ်မှာမဟုတ်ပူတော့ပန်းထွက်လာတယ်ပြီးတော့အဲ့အယိုးကျိုးတဲ့ဟာကိုခြေတော်ကျိုးတဲ့ဖြစ်ဖြစ်လက်ကျိုးတဲ့ဖြစ်ဖြစ်အဲ့လိုမျိုးကျိုးရတော့တန်မြားဖြစ်တယ်ဆိုရင်အောက်ကနေဝချမ်းများဖြစ်ဖြစ်အမားတစ်ခုနဲ့ကျွန်တော်မွေကိုင်းဂျက်စီတို့လိုမျိုးစီးပြီးတော့အဲ့နေရာကိုမလှုပ်အောင်ထားပို့ရောအဆင်ပြေတယ်ပေါ့နော်ပြီးတော့ဒိုင်ယာကိုသိစားကြည့်ပါပေါ့နော်တချို့ကြီးကဒိုင်ယာလေးကဟိုအကုန်ဖယ်လိုက်မှပဲမြင်ရတာမျိုးရှိတယ်လူနာပယ်လိုက်ပက်လက်ပယ်လာများတယ်ဒီကထိနေကြောမှာအဲ့ဒါကြောတခါကျမတွေ့တာရှိတယ်လိုရရင်တွေ့ရပါထွက်နေပေါင်းပြီးပါဖြဲပြီးတော့လုပ်ပြပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပေါင်တို့ခြေတော့တို့အတူတူပေါ့နော်အဲ့ဒါအပြင်ရောတခြားအရေးကြီးတဲ့နေရာ
ဆူတော်တော်များများတင်ပစုံထိတာမျိုးလည်းရှိတယ်အဲ့ဒါအရေးကြီးရဲ့အဲ့ကောင်ကကျတွေးထွက်တယ်အများကြီးရဲ့အဲ့တင်ပစုံရိုးကျိုးပါပြီးတော့အဲ့နာအရေးကြီးတဲ့ organ လေးရှိတော့အဲ့ဒါမျိုးဆိုရင်ကျွန်တော်တို့ပစိုးထထဲနဲ့လူနာကိုအဲ့တင်ပစုံပေါ့ခါးစီရိုးဘိုက်ကနေစပြီးစမ်းဘေးကနေခါးဘေးကနေစမ်းသွားရင်မမာလေးတစ်ခုရှိတယ်အဲ့ခါးစီရိုးတင်ပစုံရိုးပဲပြောမှာဘေးနာအဲ့တင်ပစုံရိုးက နေပြီးတော့အဲ့ဒါကိုကျွန်တော်တို့ benefit ပိုင်တာလို့ခေါ်တယ် online မှာရှာကြည့်လို့ရတယ်ပုံရှိတယ်အဲ့ဒါစီးလို့ရအဲ့ဒါနဲ့ပစုတင်နဲ့အဲ့ခါအဲ့ဒေးနာ CSIS ဆိုတော့အဲ့ယူစက်စားခြင်းကျောင်းနေဘေးကနေတခိုင်းဆင်းသွားအရင်ဆုံးတွေ့ရအယုံမမကြီးအယုံမမကြီးအဲ့အကြီးအပေါ်ကနေပြီးတော့အဲ့အောက်ပေါင်းအလယ်မိသားလောက်ထိအဲ့နာကိုပစုနဲ့ခါကနေတက်ပြီးတော့အရှိကနေပြီးတော့နှစ်ဖက်နှစ်ယောက်ဆွဲရတယ်ပေါ့တင်းတင်းလေးရှိအောင်အဲ့အတင်းမဆုံးမျိုးကျိုးဝိုင်းအရင်လှုပ်လေသူ့ထွက်လေလှုပ်လေသူ့ထွက်ပြီးတော့တင်းမဆုံးရုံးငင်းကောင်းကိုကျွန်တော်ပစုနဲ့စီးတယ်သွေးလည်းတိတ်တယ်ပြီးတော့ပရက်ရှာတက်နေဆိုတော့တင်းမဆုံးမျိုးကလည်းကျိုးတာတက်တာပဲပေါ့
ဟုတ်ကဲ့ကျေးဇူးပြန်ချင်ပါတယ
်ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမကြီးခန္ဓာကိုနားဆင်ပြီးအခုတော့ BNI ဝိုင်းတော်သားတွေစီစဉ်တင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်မှာဆန္ဒပြတပိတ်ခေါင်းဆောင်၁၀ဦးထက်မနည်းအမှုဖွင့်ဖန်ဝရန်ထုတ်ခံထားရပါတယ်ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့မြန်မာစစ်တပ်တို့တိုက်ပွဲအတွင်းအင်ဂျန်ရံမျိုးနယ်ကရွာသား200နီးပါးစစ်ဘေးတိမ်းရှောင်နေကြရတယ်ဆိုတာနဲ့နိုင်ငံတကာအမျိုးသမီးများနဲ့လှုပ်ရှားမှုတရက်ကိုတောင်ကြီးခရိုင်ညောင်ရွှေမြို့အင်းလေးဒေသမှာပြုလုပ်ကျင်းပခဲ့တဲ့အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟောင်းပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ချင်းပြည်နယ်ကစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြဖော်ထုတ်ရမှာပါဝင်တဲ့တပိတ်ခေါင်းဆောင်၁၀ဦးထက်မနည်းကိုရဇတ်ကြီးပုံမှန်905ကကြီးနဲ့အမှုဖွင့်ချပြီးဖမ်းဝရန်ထုတ်ခိုင်းပါတယ်မတူဘီမြို့နယ်လွတ်တော်အမတ်အပါအဝင်စာနာပြရာမှာပါဝင်တဲ့လူ6ဦးကိုစစ်ကောင်စီကပုံမှန်905ကကြီးနဲ့အမှုဖွင့်ပြီးသူတို့ရဲ့ဓာတ်ပုံတွေကိုလူအသွားအလာများတဲ့နေရာတွေမှာမတ်လ14ရက်နေ့ကလိုက်ကတ်ထားတယ်လို့မတူဘီမြို့ဒေသခံတဦးကပြောပါတယ်ချင်းပြည်နယ်ဟာခါမြို့မှာလည်းစာနာပြဦးဆောင်သူ5ဦးကိုပုံမှန်905ကကြီးနဲ့မတ်လ13ရက်နေ့ကဖမ်းဝရန်ထုတ်ထားပြီးလူအသွားအလာများတဲ့နေရာတွေမှာသူတို့ရဲ့ဓာတ်ပုံတွေကိုလိုက်ကတ်ထားတာတွေ့ရပါတယ်။အလားတူချင်းပြည်နယ်မင်းတပ်မြို့မှာလည်းလူ2ဦးကိုပုံမှန်905ခခွေးနဲ့တဘာဝဘေးစီမံဥပဒေနဲ့အမှုဖွင့်ထားပြီးဖလန်းမြို့မှာလည်းစာနာပြလူငယ်ခေါင်းဆောင်2ဦးကိုပုံမှန်905ကကြီးခခွေးနဲ့ဖမ်းရန်ထုတ်ခိုင်းပါတယ်။ရစတတ်ကြီးပုံမှန်905ကကြီးခခွေးတို့ဟာအမခံပေးခွင့်မရှိတဲ့ပုံမှားတွေဖြစ်ပြီးထောင်ဒဏ်နှစ်အထိကြာခံနိုင်ပြီးဒဏ်ငွေလည်းကြာခံနိုင်ပါတယ်
။ကချင်ပြည်နယ်အင်ဂျာယာမြို့နယ်မှာကချင်လူလာရေးတပ်မတော် KNY နဲ့မြန်မာစစ်တပ်တို့ကြားမလ15ရက်နေ့ကစတင်တိုက်ပွဲပြင်းထန်ဖြစ်ပွားခဲ့လို့အနီးနားရွာကကျွာသား200နီးပါးစစ်ဘေးသိမ်းရှောင်နေကြရပါတယ်။အင်ဂျန်ယာမြို့နယ်ထဲကကွေးထောင်ကြီးရွာမှာတိုက်ပွဲပြင်းထန်စွာဖြစ်ပွားလာတဲ့အတွက်ကွေးထောင်တံပေါင်ရံပစီစွတ်နဲ့ဇနီတူရံကြီးရွာတို့ကကျွာသားနေရနိဘကဟာမြကြီးနာမြို့ဗလနာကြီးရွာအုပ်စုထဲကအရင်သူတို့နေခဲ့တဲ့စစ်ဆောင်စခန်းတစ်ခုကိုစစ်ဘေးသိမ်းရှောင်လာကြတယ်လို့အကူအညီပေးနေသူတို့ကပြောပါတယ်ဒီစစ်ဆောင်တွေဟာဗလနာကြီးရွာအုပ်စုထဲကဒရီနတီနဲ့စိန့်ဂျိုးဆက်စစ်ဆောင်စခန်းတွေကစစ်ဆောင်ဟောင်းတွေဖြစ်ကြပြီး2018ခုနှစ်ကတည်းကသူတို့ဒေသအတွင်းကတိုက်ပွဲတွေရောက်မြကြီးနာဗလနာကြီးရွာအုပ်စုထဲကစစ်ဆောင်စခန်းတွေမှာခလုံခဲ့ကြဘူးလူများလည်းဖြစ်ကြပါတယ
်။နိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီမှမွန်ညင်ညွတ်ရေးပါတီ MUP ပါဝင်ဖို့တက်မတဲ့ဗဟိုကော်မတီအရေးပေါ်အစည်းအဝေးတရကိုမတ်လ16ရက်နေ့ကတန်ဖြူဇယက်မြို့မှာကျင်းပခဲ့ရမှာဆက်လက်ပါဝင်တင့်တယ်လို့မဲအရေးအတွက်3ပုံ2ပုံကျော်နဲ့ကော်မတီဝင်အများစုကထောက်ခံအတည်ပြုလိုက်ပါတယ်ဗဟိုကော်မတီဝင်အများစုကကောင်စီမှပါဝင်ဖို့လက်ခံကြောင်းအပြည့်သက်မဲခွဲတော်ကော်မတီဝင်အများစုကထောက်ခံကြောင်းပါတီပြောခွင့်ရနိုင်လီသမားကပြောပါတယ်အစည်းအဝေးတက်ရောက်သူဗဟိုကော်မတီဝင်90ဦးအနက်ပြက်ကွက်သူ4ဦးကန့်ကွက်မဲ26မဲထောက်ခံမဲ60တို့နဲ့ဗဟိုအလုံမှုဆောင်ရဲ့ရခင်ဗဟိုအလုံမှုဆောင်အဖွဲ့ဆုံးဖြတ်ချက်ကိုဆက်လက်အတည်ပြုခဲ့ပါတယ်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဝင်အဖြစ်ဒေါက်တာပညာအောင်မိုးကို၎င်းမွန်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်အဖြစ် MUP တွဲဖက်တွင်ရမှု1နိုင်လီတမကို၎င်းစစ်ကောင်စီကနေခန့်အပ်တာဝန်ပေးခဲ့ပါတယ်
တိုက်ပွဲတွေမရှိတော့တဲ့အတွက်ရခိုင်ပြည်နယ်ဗုဒ္ဓတောင်မြို့ပေါ်မှာရှိနေတဲ့စစ်ဘေးဒုက္ခသည်တွေကိုနေရပြမယ်ဆိုရင်ကူညီပေးမယ်လို့စစ်တပ်ရဲနဲ့မြို့နယ်အာဏာပိုင်တွေကဒီ14ရက်နေ့မှာလာရောက်ပြောဆိုခဲ့ပါတယ် ဒုက္ခတဲ့တွေကနေရကိုပြန်လူပြီမဲ့ကြေးရွာနေမှာစေတသက်ခန်းတွေရှိနေတယ်လို့မိုင်းအန်တီရဲ့နဲ့တိုက်ပွဲတွေပြန်လဲဖြစ်လာမှာကိုစိုးရင်တဲ့ပြင်လူနေအိမ်တွေပြည့်စည်သွားပြီးစားတော့ရဲအတွက်ပါခက်ခဲရှိတဲ့အတွက်နေရပြန်ဖို့မဖြစ်နိုင်ဘူးလို့ရောင်မြင်စခန်းမှာခိုးလုံနေတဲ့ဒုက္ခတဲ့ဒူးဖြစ်သူဥတာထုံးအောင်ကပြောပါရယ်ပူရီတံမြို့မှာရောင်မြင်စခန်း လမ်းမဆစ်ဘေးဆောင်စခန်းမြတ်တောင်ဆစ်ဘေးဆောင်စခန်းနဲ့ကန္တရီဖုံးတော်ကြီးကျောင်းဆစ်ဘေးဆောင်စခန်းနဲ့ကန္တရီဖုံးတော်ကြီးကျောင်းဆစ်ဘေးဆောင်စခန်းနဲ့ရလေးခုမှာလူရင်9000နီးပါးနေရာမပြောင်းနိုင်ပဲရှိနေပါတယ်။ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေအေတပ်ဖွဲ့တို့နှစ်နှစ်နီးပါးကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်လူပေါင်း30နီးပါးနေရာဆုတ်ခွာပြီးဒုက္ခသည်စခန်းတွေ
SSA တို့တိုက်ပွဲဖြစ်ပွားမှုကြောင့်စစ်ဘေးရှောင်900ကျော်နေရမပြန်နိုင်သေးပါဘူးဖေဖော်ဝါရီလပထမပတ်ကစပြီးလက်ရှိအချိန်ထိနမ်တူမြို့နယ်အတွင်းမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့ RCSS SSA တို့တိုက်ပွဲဆက်လက်ဖြစ်ပွားနေသေးသလိုနှစ်ဖက်တက်လည်းတင်းမာနေပြီးလျာချန်သွားလာနေတဲ့ရွာသားတွေကိုလည်းစစ်ဆေးမှုတွေပြုလုပ်နေတာကြောင့်စစ်ရှောင်များနေရမပြန်နိုင်ကြသေးဘူးလို့နမ်တူမြို့စစ်ရှောင်ကော်မတီအဖွဲ့ဝင်ကပြောပါတယ်မြောက်ပိုင်းမဟာမိတ်ဖြစ်တဲ့ SSPP SSA TNLA တပ်ဖွဲ့နဲ့ RCSS SSA တို့အကြား2020ဒီဇင်ဘာလကစပြီးယနေ့အချိန်ထိပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်တီဘောမြို့နယ်နမ်တူမြို့နယ်ကြောက်မဲမြို့နယ်ကဒေသခံတွေစစ်ဘေးတိမ်းရှောင်နေရပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနိုင်ငံရေးမှအမျိုးသမီးတွေပါဝင်ဖို့အမျိုးသားတွေ need to အမျိုးသမီးတွေတန်းတူအခွင့်အရေးရဖို့လူမှုအဖွဲ့အစည်းတွေအမျိုးသမီးတွေစုပေါင်းပြီးမတ်လ10ရက်နေ့ကကြာရောက်ခဲ့တဲ့နိုင်ငံတကာအမျိုးသမီးများလှုပ်ရှားမှုတစ်ရက်ကိုတောင်ကြီးခရိုင်ညောင်ရွှေမြို့အင်းလေးဒေသမှာပြုလုပ်ကျင်းပခဲ့ကြပါတယ်။အင်းလေးဒေသနိုင်ငံတကာအမျိုးသမီးများနဲ့ International Women Day မှာရှမ်းပြည်သားအမျိုးသမီးတွေကဘလို့အခက်အခဲတွေရှိနေပါသလဲ။နမ်ဟောင်ကလည်းစူးစီးတင်ဆက်ထားပါတယ်။
စစ်အာဏာသိမ်းမှုစန့်ကျင်ရေးနေဦးတော်လိုင်းရေးဆန္ဒပြပွဲတွေမှာရောဒီနှစ်နိုင်ငံတကာအမျိုးသမီးနေ့မှာအမျိုးသမီးတွေအနေနဲ့ပူးပေါင်းပါဝင်ခဲ့တယ်လို့အင်းအမျိုးသမီးအဖွဲ့ဒါရိုက်တာနန်းဝမ်းလီကအခုလိုပြောပါတယ်
အဓိကရည်ရွယ်ချက်ကတော့ဒီအမျိုးသမီးထုတွေရဲ့အတန်ကိုဟိုနိုင်ငံတကာကိုတည်ဆည်ခြင်းရဲ့ရည်ရွယ်ချက်တွေလည်းပါသလိုဒီဒေတာမှာအင်းလေးဒေတာမှာရှိတဲ့အမျိုးသားထုတွေအမျိုးသမီးထုတွေလည်းဒီနိုင်ငံတကာအမျိုးသမီးများနေ့ကိုအတိအမှတ်ပြုဖို့ရဲ့ပြီးတော့အမျိုးသမီးကအမျိုးသားတွေနဲ့တန်းတူအခွင့်အရေးရှိတယ်ဆိုတော့ awareness လေးတွေကိုလည်းကျမတို့ကပေးချင်တဲ့ရွယ်ချက်လဲပါတာပေါ့နော
်တက်ကတိုင်းပြည်အနာကိုအခုလိုမျိုးသိမ်းယူထားလိုက်တဲ့နေရာမှာအမျိုးသမီးတွေအတွက်အခွင့်အရေးလှုပ်ရှားဖို့ဘယ်လိုအဟန့်သားတွေဖြစ်စေသလဲဆိုတာကိုလည်းနောင်ဝန်လီကအခုလိုပြောပါတယ
်စစ်အနာသိမ်းတာနဲ့ကျမတို့ရဲ့ဒီအမျိုးသမီးလှုပ်ရှားမှုတွေကတော့အဟန့်သားဖြစ်စေတယ်လို့ပြောလို့ရပါတယ်ဘာဖြစ်လို့လဲဆိုတော့ဒီနှစ်တိုင်းနှစ်တိုင်းမတ်လ10ရက်နေ့မှာဆိုလို့ရှိရင်ကျမတို့ကမြန်မာနိုင်ငံမှာရှိတဲ့ဒီအမျိုးသမီးအဖွဲ့အစည်းတွေအရေးဖွဲ့အစည်းအဖွဲ့အစည်းတွေကပူးပေါင်းပြီးတော့ဒီခမ်းမတွေမှာပဲဖြစ်ဖြစ်ဒီလမ်းပေါ်မှာဖြစ်ဖြစ် campaign တွေကြည်ကြည်ပြန့်ပြန့်ကျမတို့လှုပ်ဆောင်ခဲ့ကြတာပေါ့နော်ဒီပြီးခဲ့တဲ့၈ရက်နေ့တုန်းကဆိုလို့ရှိရင်ကျမတို့အဲ့လောက်အတိုင်းအတာတိမလုပ်နိုင်ခဲ့ဘူးဒါပေမဲ့ကျမတို့အင်းလေးမှာတော့လှုပ်ဖြစ်ခဲ့တယ်ပေါ့နော
်အမျိုးသမီးအခွင့်ရေးလို့ပြောဆိုတဲ့နေရာမှာတစ်ဖက်ကလည်းယဉ်ကျေးမှုကရှိနေတော့အခုလိုမျိုးထမိန်ကိုအလံလှုပ်ပြီးလွင့်ထူနေတော့ယဉ်ကျေးမှုနဲ့စန့်ကျင်နေတယ်ဆိုပြီးပြောဆိုမှုတွေခံနေရကြောင်းလဲနန်းဝန်းဒီကအခုလိုပြောပါတယ
်ကျမတို့၈ရက်နေ့မှာလုပ်မဲ့ဒီ campaign မှာပူးပေါင်းပါဝင်ဖို့ပြီးတော့ကျမတို့အလံနဲ့ကျမတို့တွေးကြော်ကြမယ်ဆိုတဲ့ဟာကိုတချို့ဆိုလို့ရှိရင်တော်တော်များများဝိုင်းဝန်းပြီးတော့တိုက်ခိုက်တာကိုခံခဲ့ရတာပေါ့နော်ဒီလိုအင်းလေးဒေတာမှာအထုအမြတ်ထားတဲ့နေရာမှာအမျိုးသမီးတွေရဲ့ထမိန်နဲ့မတွားတင်ဘူးအမျိုးသမီးထမိန်ဆိုတာကနှိမ်ကြတယ်အမျိုးသမီးဆိုတာအမျိုးသားတွေနဲ့စာလို့ရှိရင်သူတို့ကတတိယလူတန်းစားမှရှိတာကြောင့်မလို့ဒီလိုထမိန်ကိုအထုအထိတ်ရှိတဲ့အင်းလေးကံလိုမျိုးဟင်တာတိုင်းမှာလိုနေရာမျိုးမှာကမ်ပိန်းဆိုတာမလုပ်တင်ဘူးဆိုတဲ့ကျမတို့ကိုတိုက်ခိုက်တဲ့အခြေအနေတွေလည်းအများကြီးကြုံတွေ့ရတာပေါ့နော
်အင်းလေးမှာနိုင်ငံတကာအမျိုးသမီးများနဲ့ကျင်းပနိုင်ရေးအတွက်လူမှုအခြေပြုအဖွဲ့အစည်းတွေအင်းလေးဒေသခံအမျိုးသမီးအဖွဲ့တွေရှမ်းအမျိုးသမီးအဖွဲ့တွေပအိုးအမျိုးသမီးအဖွဲ့တွေနဲ့ဒနုအမျိုးသမီးအဖွဲ့တွေလက်ရောက်ခဲ့ကြပါတယ်
ဆက်ပြီးတော့မြမတက်မတော်နဲ့ရခိုင်လက်နက်ကန်အေအေတပ်ဖွဲ့တို့စစ်မှတ်ဖြစ်ပွားရာဒေသချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာတိုက်ပွဲတွေရက်စဲပြီးနေမြေတည်ငြိမ်မှုတွေရှိနေပေမဲ့ထောင်နဲ့ချီတဲ့စစ်ဘေးရှောင်ပြည်သူတွေဟာသူတို့ရဲ့နေရက်ကိုမပြတ်နိုင်သေးပါဘူးဒီအကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ကုန်းအင်ကနေတင်ဆက်ပေးထားပါတယ်
清明呢，当晚本来我们有呢嘛，你妈他们罗呢，一看人家干一块肉，再不会撇不完木木洗澡呗。你们年前呢，你他洗来比撇撇没？他们罗干的满心淋雨的，没路上提着脚，他们骑的是北向啤酒的，你也偏不依，所以木的心里提着路。本来我们有呢，有人说到故事来，我会点个表白嘞。
明明有我建议，就那都到处当大队干着。昨天嘛，多个米糊的，皮的多；昨天嘛，就那乌鸦嘛。哎嘛，这种的呀，那皮真的下雨，不归单雨，皮开没水，都对，都都安水，水源的安水洗的不？阿里讲我都个老老实实的他，满心的木没洗地的安里他嘛，都都有阿个江水铺出来个都，都嘛水木刚皮下的，不晓得的个都江心的，都到那边，阿苗族个都老老实实的他嘛，过月话的大哥，没多少钱的不？
阿古拉县里头呀，本来我没有钱噻，那些狗在银行里，设备上比都对，你也别能一段。秘密都计划过，官身是设备，将来怎么开幕都是你的路。本来我没有呢，设备上过年一破个，五三年个表话嘞。
等你来那个，计划过官身看他的，因别的不如内陆家了，没有不拉说的过官身看的，起码计划过官身没，计划官身的看嘛，买安的的西的是买新品的多爱路，新品看的多毛布，这就的是用阿妈龙娃路门里的，你阿的说那都如果增加他新的买新品吧，就那都么多业务，买新公司那的，但呢哦买新品嘛，就那多比阿些说来的新品没，
新品呢当买不来我没有呢嘛，比起来那当然是。那三百个，他们呢？一都带不回去，我木叫。第二看，比如可能藏了哈。本来我没有呢，身边没有宝马系的，设备讲是干 ，IDV 看的嘛，特别可能你讲了偏吧嘞。前六个月份 CSR 我也没单呀，本来我没有呢嘛，你没有买，你没木皮生，那从生的苦叫皮不开皮，我有得松开嘛嘞。他们讲了，设备上比较软，你也别难一软。一看比那白马了，比起来陪外老板个傻逼，满心里一路安软，啥的上月的比路表示开不卖，不然我没有那白马了，满心领导软没洗地方不？
阿库萨比的人真照顾，哪生在亚马巴省？
准备的嘛是阿那先三斤叶，三那边的被康桑塞乌特们呢，也是大吉布嘛，阿呀阿嘎吉呢，阿木片茶比潘兰特看茶吧嘞。个前边呢，因家也没有呢嘛，个前落来也打么罗 KI 呢，也嘛是大都阿家带不一堆，有阿丹的呀，你把设备登上你家亚吧嘞。
当然，新瑞库拿生给咱那个喽。别那外头打瑞干的，把身体塞多没正经的天乱来提拔嘞。那个天把是什么？别受罪呀！阿娃说，怎么个阿弥拉？
别那外头打瑞时间真塞的，打人的乱时间我拿生给咱阿爸。比如讲你去讨论别人的时间那个，来一度米达东山的李子呢，徒弟阿爸那一位嘛，来了米达的阿哥子讲的讨论别人提拔嘞。VOA season 里呢，把特别的微博转俾路人收音。VOA 的 email 里啥个 ，Burmese@voanews.com 批发的。啊，酷特别的，这个你们呢，把印度的人进去过过往旅游啊，表表比完先。
你们那个嘛，现在个阿那天呐，我三千三那边都有，那六月底啊，六月底包九月呢，亚洲木苗呢，那叫台湾许多的，那个那个乌云呢，也有那样，新沙家伙。กลุ่มการลูกคุยช่วยจินตุริกาในงานการแต่งงานไต้หวันไล่ไปเลยเตรียมจะพยายามช่วยใครนะอุริเมพันซีราตัดเจตารีป่าวเองลูกคุยชุบามุตรินีด้วยวันนี้จะเอาเลยกลุ่มการทุกข์ก็จะเลยเชี่ยวเย่จะทำเรื่องนี้ก็ทุบยันจะมาพบเจ้าท้าวเลยลุงยุทธพลีกับพันซีราเจียงคุ้มยันจะตัดเจตาป่าวเองสนับพยาดูรีปอลูกคุยชุบามุรีด้วยสมิคังพิยาเลยจะเอาเลยอุริเมตัดเจมุรีเนพันซีมุสัญญากลุ่มการลูกคุยทุกข์ก็จะเลยป่าวเองกลุ่มการยาชิชิวเย่ผู้ด้วยทุกอย่างจะมาพบยากระบะนี่มันง่ายยาตาปีดูรีพอจะเจ็บเมียเน่สิริจ้าจูโลนี่เลยยาส่วนมือด้วยตาวันชิดูรีกูนั่งงานกับอุริเนี่ยนี่ยี่หูเลยกลุ่มการทุกข์ก็จะเลยก็ไต่ต้นท้าวเลยนี่มันง่ายมาเสียหน้าแต่มุสันจินดูรีพอเทนนี่เทนนี่สาวพออาศัยกาวเอวุ่นยี่สิวเอมาสิงห์กาวเอวุ่นยี่ก็พิจารณาไปเลยฟีวายล่าที่ยี่นี่เสียหน้าแต่พี่เนาะพระมาจงจีนพี่มีมาสิกังส่งปุจจมุจิไม่เอาเลยป่าวันเตยเอาเด็กจะทำเรื่องออนไลน์สิวเอมาสิงห์กาวเอวุ่นยี่ทุติยาปุจจิเมลฟินอ่างนี่มันง่ายจีนรีพอลงมือส่วนยาวพิจารณาไปเลยนะเมียตาลีพอตีจีเล่าเด็กที่ยังไม่ตัวมุเน่แต่ในส่วนเทนนี่เทนนี่สาวพอมีมาเสียหน้าเวนิกูแต่ต้นไล่จังเลยซึ่งก็ไว้วุ่นยิ่งทนายก็ตัดสินทบทวนทาวาเร่ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုဆန့်ကျင်လို့ရှာမှုတွေပေါ်အာဏာပိုင်တွေအကြမ်းဖက်ဖြိုခွဲမှုတွေကြောင့်ထွက်ပြေးတိမ်းရှောင်သူတွေတိုးလာနေတဲ့အတွက်အိန္ဒိယထိုင်းနိုင်ငံကလည်းကြိုတင်ပြင်ဆင်နေပါတယ်။မြန်မာနိုင်ငံဘက်ကတိမ်းရှောင်လာသူတွေရောက်လာခဲ့မယ်ဆိုရင်နေရာချထားပေးနေအောင်မဲဆောက်ခရိုင်ထဲမှာလူကြီး4,000 3,000 လောက်အတွက်ခုံလုံးစရာနေရာပြင်ဆင်ထားတဲ့အစီအစဉ်တစ်ခုကိုလည်းတွေ့မြင်ခဲ့ရကြောင်းရွှေတာသတင်းကဖော်ပြထားပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါရှင်။ဒီကနေ့ညပိုင်းည9:00ကနေ10:00မှာထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925/30နဲ့လိုင်းလမ်းမီတာ190တွေကနေစောင့်မျှော်ဖမ်းယူနားဆင်နိုင်ပါတယ်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်လွင်ဦးဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကဂျွန်ဝေါ်ကာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မများသစင်အောင်ပါ။